Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇွန်လ5ရက်တနင်္ဂနွေနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျမစုမမရှင်
မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါတရုတ်နိုင်ငံဟာဘယ်တော့မှအထူးချံမဟုတ်ခဲ့သလိုဘယ်တော့မှလည်းအထူးချံမဖြစ်ဘူးလို့တရုတ်စစ်တပ်ရဲ့အကြီးတန်းတာဝန်ရှိသူကပြောဆိုလိုက်ပါတယ်။အီရန်နိုင်ငံဟာအစိုးရကအကြမ်းဖက်မှုကိုအားပေးတဲ့ကမ္ဘာ့ဥဆောင်နိုင်ငံဖြစ်တယ်လို့အမေရိကန်ရဲ့ပြောဆိုချက်ကိုပယ်ချလိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူတခြားထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့ဒီကနေ့ကြာရောက်တဲ့ကမ္ဘာ့ပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာမြန်မာနိုင်ငံမှာရောတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေကိုတားဆီးဖို့ဆိုရင်နိုင်ငံတွင်းမှာတရားဥပဒေစိုးမိုးမှုရှိအောင်အဓိကထားဆောင်ရွက်သင့်ပါတယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကတိုက်တွန်းပြောဆိုလိုက်တဲ့သတင်းမှာတော့
ပတ်ဝန်းကျင်စောင့်ကြည့်ထိန်းသိမ်းရေးဒါကော်မတီတွေပြည်သူ့ကော်မတီတွေကိုဖွဲ့စည်းပြီးတော့ဆောင်ရွက်မှတာလေဒီနေ့ပတ်ဝန်းကျင်နေ့ဆောင်ဖို့နဲ့အညီဆောင်ရွက်နိုင်မယ်လို့ကျွန်တော်ကတော့ဒါအကြံပြုပြောကြလို့
ဒေါက်တာဝင်းမျိုးသူပါရှင်နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်မြမထွက်ကုန်တွေအတွက်နိုင်ငံတကာဈေးကွက်ကိုကြက်ကြဲပြန့်ပြန့်ချက်ထွင်နိုင်အောင်စ조사နေပါတယ်ဆိုတော့စီးပွားရေးနဲ့ကုသရေးဝယ်ရေးဝန်ကြီးဒေါက်တာတန်းမြင့်နဲ့တွေ့ဆုံမေးမြန်းထားတဲ့မြမဒီမိုကရေစီရေးရာဆွေးနွေးကန်းနဲ့အတူတနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရေးဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့မမိုးဖြူတို့တင်ပြပေးမှာပါရှင
်တောင်တရုတ်ပင်လယ်ပြင်အတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်နိုင်ငံအနေနဲ့စစ်ရေးအရာစိန်ခေါ်မှုတွေဆက်လုပ်နေမယ်ဆိုရင်ကိုယ့်ဘာသာအထူးကြံဖြစ်အောင်တတိုင်းခတ်သလိုဖြစ်သွားစေနိုင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးရဲ့စနေနေ့ကပြောဆိုချက်ကိုအကြီးတန်းတရုတ်စစ်တပ်အရာရှိတို့ကဒီကနေ့တနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်တရုတ်တို့ဟာအရင်တုန်းကလည်းအထီးမကြံမှုအခုလည်းအထီးကြံမဖြစ်သလိုအနာဂတ်မှာလည်းအထီးကြံဖြစ်မှာမဟုတ်ဘူးလို့တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်ရဲ့ရေတပ်ဗိုလ်ချုပ်ကြီးစွန်းချန်ကောင်းကတုံ့ပြန်ပါတယ်။အမေရိကန်ကာကွယ်ဝင်ကြီးအက်ရှ်ကာတာရဲ့ပြောကြားချက်ဟာတရုတ်တို့ကိုအရှိုက်ထိသွာစေတယ်လို့ Australian National University အမျိုးသားလုံခြုံရေးကောလိပ်ရဲ့အကြီးအကဲပါမောက်ခ Rory Metcalf ကပြောပါတယ်။ရေတပ်ဗိုလ်ချုပ်ကြီးစွန်းကတရုတ်တို့ဟာအထီးကျန်ဖြစ်မနေဘူးလို့ခုခံပြောဆိုခဲ့ပေမဲ့တကယ်တမ်းဆိုရင်ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံတကာကိုယ်စားလှယ်တွေကတရုတ်ရဲ့လုံခြုံရေးဆိုင်ရာအပြုအမူတွေအပေါ်စိုးရိမ်မကင်းမေးခွန်းထုတ်ခဲ့ကြတာကိုကြည့်ရင်တရုတ်ပြောဆိုချက်နဲ့အတော်လေးကွဲလွဲနေတာကိုတွေ့ရတယ်လို့လည်းပါမောက်ခ် Matt Carp ကပြောပါတယ်တရုတ်ပြည်သူ့လူမျိုးရေးတပ်မတော်ဗဟိုစစ်ကော်မရှင်ဌာနချုပ်ရဲ့ဒုတိယအကြီးအကဲရေတပ်ဗိုလ်ချုပ်ကြီးစွန်းကဒေတာရင်းရေပြင်နယ်နိမိတ်ဆိုင်ရာတင်းမာမှုတွေအတွက်အမေရိကန်ပြည်ထောင်စုအပေါ်အပြစ်ပုံချဖို့လဲစူးစမ်းခဲ့ပါတယ်။အမေရိကန်စစ်တပ်ရဲ့လွတ်လပ်စွာရေချောင်းတော်လာခြင်းဆိုင်ရာလှုပ်ထုံးလုံဤကိုကျင့်သုံးဆောင်ရွက်ချက်တွေနောက်တရုတ်နိုင်ငံနဲ့ပိုင်းနက်ဆိုင်ရာအငင်းပွားနေတဲ့ဒေတာရင်းကနိုင်ငံတွေကိုအမေရိကန်ဆိုရကထောက်ခံနေတာတွေကိုဝေဖန်ပြောဆိုခဲ့ပါတယ်ရှင်။
အမေရိကန်တရုတ်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မှုရည်ရွယ်တဲ့အစ်စ်မြင့်ဆွေးနွေးပွဲကျင်းပဖို့ဦးတည်ဆောင်ရွက်နေချိန်မှာတရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ရဲ့ရေပြင်အစိတ်ပိုင်းတချို့ကိုလေကြောင်းကာကွယ်ရေးသတ်မှတ်ဆုံးအဖြစ်တစ်ဖက်သက်သတ်မှတ်ကြေညာရာမျိုးမလုပ်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းလိုက်ပါတယ်။တောင်တရုတ်ပင်လယ်ရဲ့ရေပြင်အစိတ်ပိုင်းတချို့ကိုလေကြောင်းကာကွယ်ရေးဆောင်အဖြစ်သတ်မှတ်တဲ့ကိစ္စကိုရန်လုံမှုနဲ့ဒေသတည်ငြိမ်မှုပြပြစေနိုင်တဲ့အပြုအမူဖြစ်ယူဆမှာဖြစ်တယ်လို့ဒီကနေ့တနင်္ဂနွေနေ့မှာမွန်ဂိုလီးယားနိုင်ငံသားဝင်ကြီးနဲ့တွေ့ဆုံပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝင်ကြီးကယ်ရီကပြောတာဖြစ်ပါတယ်။လေကြောင်းကာကွယ်ရေးသတ်မှတ်ဆုံတစ်ခုသတ်မှတ်ဖို့အတွက်ဒီစုံထဲကိုဝင်လာတဲ့ရပ်သားလေယာဉ်အပါအဝင်လေယာဉ်အားလုံးကိုလေယာဉ်ပြန်သန်းမှုဆိုင်ရာလမ်းကြောင်းအတွက်တရုတ်တာဝန်ရှိသူတွေစီမှာမှတ်ပုံတင်မှုလိုအပ်မှာဖြစ်တဲ့အတွက်ပြီးခဲ့တဲ့နှစ်နှစ်က EDIC စုံတစ်ဖက်သက်သတ်မှတ်ကြေညာခဲ့တဲ့တရုတ်နိုင်ငံရဲ့လောက်ရကိုအမေရိကန်ကအကြီးကျယ်စိုးရိမ်ပူပန်မှုဖြစ်ခဲ့ပါတယ်ရှင်။
အီရန်နိုင်ငံဟာအစိုးရကနေအကြမ်းဖက်မှုကိုအားပေးတဲ့ကမ္ဘာ့ဥဆောင်နိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့နှစ်စဉ်ထုတ်ပြန်နေကြအစီရင်ခံစာမှာသတ်မှတ်ဖော်ပြလိုက်တာကိုအရင်နှစ်တွေကအတိုင်းပဲအီရန်နိုင်ငံကရှုတ်ချလိုက်ပါတယ်။အီရန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရတဦးကတော့အမေရိကန်တို့ရဲ့မဟာမိတ်ဆော်ဒီအာရေဗျာနိုင်ငံကသာအကြမ်းဖက်လှုပ်ရှားမှုတွေကိုငွေကြေးထောက်ပံ့ပေးနေတဲ့တကယ့်ဥဆောင်နိုင်ငံဖြစ်တယ်လို့ပြစ်တင်ပြောဆိုလိုက်ပြီးဆော်ဒီအာရေဗျာနဲ့တခြားမဟာမိတ်တွေကနိုင်ငံရေးအရာရောငွေကြေးအရာပါထောက်ပံ့ပေးနေတာတွေကိုတော့အမေရိကန်အစိုးရကမျက်ကွယ်ပြုထားတယ်လို့လည်းပြောဆိုသွားပါတယ် ဒေတာရင်းကအမေရိကန်ရဲ့မဟာမိတ်တွေကအစ္စလာမစ်အစိုးရ IS အဖွဲ့ Daesh တွေနဲ့တခြားအကြမ်းဖက်အဖွဲ့တွေကိုနှီးမျိုးစုံနဲ့ထောက်ပံ့ပေးနေတဲ့အချိန်မှာအစ္စလာမစ်သမ္မတအီရန်နိုင်ငံကတော့အီရန်နဲ့ဆီးရီးယားနိုင်ငံတွေကအကြမ်းဖက်ဝါဒီတိုက်ဖျက်ရေးကိုထိတ်တန့်ကဆောင်ရွက်နေတာလို့ဟူစိန်ဂျဘာအန်ဆာရီရဲ့ပြောဆိုချက်ကိုအီရန်နိုင်ငံပိုင်ရုံးမြင့်တန်ကြားကထုတ်လွှင့်သွားပါတယ်အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်နေကြအစီရင်ခံစာကိုပြီးခဲ့တဲ့ကြာသပတေးနေ့ကထုတ်ပြန်လိုက်တာဖြစ်ပြီးဒီအစီရင်ခံစာထဲမှာတော့အီရန်တို့ဟာပြီးခဲ့တဲ့နှစ်အတွင်းဂါဇာကပါလက်စတိုင်းစစ်သွေးကြတွေကိုအထောက်ပံ့နဲ့တိုးမြှင့်ပေးခဲ့ပြီးဆီးရီးယားသမ္မတဘာရှာလ်အယ်အာဆတ်အစိုးရကိုအားဖြည့်နေတဲ့ဟစ်စ်ဘိုလာတိုက်ခိုက်ရေးသမားတွေကိုထောက်ပံ့ခဲ့တယ်လို့ဖော်ပြထားပါတယ
်ဆီးရီးယားနဲ့အိနီးချင်းနိုင်ငံတွေမှာတိုက်ခိုက်နေတဲ့အစ္စလာမစ်အစိုးရ IS အဖွဲ့ကကာလီဖိတ်Islamic နိုင်ငံရဲ့မြို့တော်လို့သတ်မှတ်ထားတဲ့မြို့တရှိတဲ့ Raqqa ခရိုင်နယ်ကိုဆီးရီးယားအစိုးရစစ်တပ်ကဆက်ဝင်ရောက်နေပြီးမနေ့စနေနေ့ကစတင်ဝင်ရောက်ခဲ့တာဖြစ်ပါတယ်ရုရှားဘက်ကလေကြောင်းတိုက်ခိုက်ရေးအကူအညီတွေနဲ့အတူဆီးရီးယားအစိုးရတပ်ဖွဲ့တွေ Raqqa ခရိုင်ရဲ့အုပ်ချုပ်ရေးနယ်နိမိတ်ကိုရောက်နေပြီလို့ Britain အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ် Raqqa နဲ့နောက်တောင်ပိုင်းခရိုင်ဟာမာကိုဆက်သွယ်ထားတဲ့လမ်းမကြီးတစ်လျှောက်ဆီးရီးယားတပ်ဖွဲ့တွေနဲ့ Islamic အစိုးရ IS အဖွဲ့ကတိုက်ခိုက်ရေးသမားတွေတိုက်ပွဲတွေဖြစ်နေကြတယ်လို့ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုပါတယ်ရှင
် VOA American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီယိုမြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်စင်ကာပူဝန်ကြီးချုပ်လီရှန်လွန်းနဲ့ဇနီးတို့မြန်မာနိုင်ငံကိုလာရောက်ဖို့ရှိတယ်လို့မြန်မာဆိုရကထုတ်ပြန်ပါတယ်။သမ္မတဦးထင်ကျော်တို့ဇနီးမောင်နှံရဲ့ဖိတ်ကြားချက်နဲ့ဒီလအတွင်းလာရောက်မှာဖြစ်ပါတယ်။နှစ်နိုင်ငံကြားလူဆွမ်းအားရင်းမြစ်ဖွံ့ဖြိုးရေးကျွမ်းကျင်မှုမြင့်တင်ရေးကဏ္ဍမှာပိုပြီးပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့လည်းမြန်မာဆိုရကပြောဆိုထားပါတယ်။စင်ကာပူဝန်ကြီးချုပ်လီရှန်လွန်းရဲ့ဇွန်လတဲ့မြန်မာနိုင်ငံကိုသွားမဲ့ခီးစဉ်အတွင်းစင်ကာပူမြန်မာအသက်မွေးဝမ်းကြောင်းတင်တန်းကြောင်းတစ်ခုကိုတရားဝင်ဖွင့်လှစ်သားဖို့ရှိတယ်လို့ပြီးခဲ့တဲ့လကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ဘာလာခရစ်နန်ကပြောဆိုခဲ့တယ်လို့လည်းစင်ကာပူ Channel News Asia သတင်းကဖော်ပြခဲ့တာဖြစ်ပါတယ်စင်ကာပူနိုင်ငံမှာမြန်မာနိုင်ငံသားတိမ့်နေချီနေထိုင်လုလုကင်နေတာဖြစ်တယ်လို့မြန်မာနိုင်ငံတွင်းနိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်မှုတွေမှာလည်းအရေးပါတဲ့နိုင်ငံတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံခြားနှစ်နိုင်ငံတန်တမာဆက်ဆံရေးကပြီးခဲ့တဲ့လတုန်းကပဲနှစ်ပေါင်း50ပြည့်ခဲ့ပြီလည်းဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့တနင်္ဂနွေနေ့မှာအကြမ်းဖက်မှုတိုက်ဖျက်ရေးဆိုင်ရာအစီအမံရေးရာရှိကြီးတယောက်ရဲ့ဇနီးကိုအစ္စလာမ်စစ်သွေးကြွားလို့တန်လျာရှိသူတွေကတပ်ဖြတ်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံစိတ်ကမ်းမြို့စစ်တကောင်းမြို့မှာတနင်္ဂနွေနေ့အစောပိုင်းကတားဖြစ်သူကိုကြောင်းကားစီးပုံမှတ်တိုင်လိုက်ပို့ခဲ့ပြီးတဲ့နောက်မှာမတ်မူဒအက်တာကိုမော်တော်ဆိုင်ကယ်စီးလာတဲ့လူ၃ယောက်ကနောက်ကျောကိုဓာတ်နဲ့ထိုးတနက်နေ့ပါပြစ်ပြီးတော့လုံခြံတပ်ဖြတ်ခဲ့တာဖြစ်ပါတယ်မာမူဒအက်တာဟာဒါကာမြို့တော်ရဲတပ်ဖွဲ့မှာရဲမှုကြီးဖြစ်နေမကြသေးခင်ကရာထူးတိုးခဲ့တဲ့ဘာဘူးအက်တာရဲ့ဇနီးဖြစ်ပြီးတော့ဘာဘူးအက်တာဟာဘင်္ဂလားဒေ့ရှ်မှာဖြစ်ခဲ့တဲ့တကြွလှူရှားသူတွေစာရေးဆရာတွေဘလော့ဂါတွေကိုပြစ်မှတ်ထားရဲစစ်စစ်တပ်ဖြတ်ခဲ့မှုတွေကိုဥဆောင်ပြီးစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ရာထူးတိုးခဲ့တာဖြစ်ပါတယ်။အစ္စလာမ်အစိုးရအဖွဲ့နဲ့အယ်ကိုင်ဒါအဖွဲ့တွေကတိုက်ခိုက်မှုတချို့ကိုသူတို့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာပြည်ပအကြမ်းဖက်အုပ်စုတွေအကြမ်းဖက်မှုကျူးလွန်မှုစီစဉ်နေရမျိုးမရှိဘူးလို့အစိုးရတာဝန်ရှိသူတွေကအတင်းကျပ်ညှဉ်းဆန်နေစေဖြစ်ပါတယ
်မွတ်စလင်တို့ရဲ့ရာမာဒန်ဥပုပ်လကဒီကနေ့တနင်္ဂနွေနေ့နှောင်းပိုင်းဒါမှမဟုတ်တနင်္လာနေ့မှာစတင်မယ်လို့ခန့်မှန်းရပြီးကမ္ဘာတစ်လောကမွတ်စလင်တွေရာမာဒန်ဥပုပ်လအတွက်ပြင်ဆင်နေကြပါတယ်ရာမာဒန်ဥပုပ်လမှာတော့ဘာသာဝင်တို့အနေနဲ့နေ့ပိုင်းချိန်တွေမှာရေတောင်မတောက်ရဘဲအစာအသောက်စားတာကိုရှောင်ကျဉ်ပြီးဝတ်ပြုတာနဲ့ကုရန်ကျမ်းစာလေ့လာစီးပူတာတို့ကိုဆောင်ရွက်ပြီးဥပုပ်ဆောင်ကြတာဖြစ်ပါတယ်မကောင်းတဲ့အပြုအမူတွေနောက်ဆေးလေတောက်တာလိုမျိုးလိမ့်ဆက်ဆန္ဒလိုမျိုးဖျော်ပြမှုတွေကိုလည်းရှောင်ကျဉ်ကြရပါတယ်မ မတူညီတဲ့ဒလိထုံးစံတွေနေထိုင်ရာဒေသတွေပေါ်မှာလိုက်ပြီးရမဒန်ဥပုပ်ဆောင်ရတဲ့ပုံစံတွေကလည်းမတူပါဘူးနေပိုင်းအချိန်တွေမှာအစာစားတာကိုရှောင်ကျဉ်ရတာကနွေရာသီကာလနေတာရှိတဲ့ဝင်ရိုးစွန်းဒေသတွေမှာနီးမှနေထိုင်ကြသူတွေအတွက်တော့အတော်လေးခက်ခဲပါတယ်နွေရာသီမှာနေမဝင်တဲ့ဒေသတွေဒါမှမဟုတ်လေရမဒန်ဥပုပ်လာကဆောင်ရသီမှာကြာရောက်ခရင်စောင်းတွင်နေမထွက်တဲ့ဒေသတွေမှာနေထိုင်ကြတဲ့မွတ်စလင်တွေအတွက်မက္ကာမြို့ကနေဝင်ချိန်နှွေထွက်ချိန်ကိုလိုက်နာအသုံးပြုခွင့်ကိုမွတ်စလင်ဘာသာရေးကောင်းဆောင်နေခဲ့လွန်ခဲ့တဲ့နှစ်အနည်းငယ်မှာကပဲဖတ်သွားစီရင်ထုံးမှာထည့်သွင်းထုတ်ပြန်ထားပါတယ်
။ဂျာမနီနိုင်ငံမှာသုံးရက်ကြာကျင်းပဖို့စီစဉ်ထားတဲ့ Rock ဂီတပွဲတော်ကြီးကိုနောက်ဆုံးနေ့မှာပွဲစီစဉ်သူတွေကဖြတ်သိမ်းလိုက်ရပါတယ်။ Rock ဂီတပရိသတ်82ယောက်မိုးချိုတိမန်တန်ရခဲ့ပြီးတဲ့နောက်မိုးလေဝသကြိုတင်ခန့်မှန်းချက်အရနောက်ထပ်မိုးချိုပြစ်နိုင်တဲ့အခြေအနေတွေရှိသေးတဲ့အတွက်အခုလိုပွဲဖြတ်လိုက်တာဖြစ်ပါတယ်။စနေနေ့ကဆိုးရတဲ့ရာသီအောက်မှာကားရီနဲ့ရွက်ပြင်တဲတွေထဲမှာခိုးလုံနေခဲ့ရတဲ့ပြိသက်6200ရဲ့လုံခြုံရေးအတွက်ပွဲကိုဖျက်သိမ်းလိုက်ရတာဖြစ်တယ်လို့ Rock and Ring ပွဲစီစဉ်သူတွေကသူတို့ရဲ့ Facebook စာမျက်နှာမှာဖော်ပြလိုက်ပါတယ် Direct from Washington The
Voice of America VOA နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုရုံဆုံးတင်ပြမှာကတော့ဒီကနေ့ကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့အခမ်းအနားမြန်မာနိုင်ငံတဝန်းကျင်းပကြတဲ့အကြောင်းမှာမြန်မာနိုင်ငံမှာသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုကိုတားဆီးဖို့ဆိုရင်နိုင်ငံတွင်းမှာတရားဥပဒေစိုးမိုးမှုရှိအောင်အဓိကထားဆောင်ရွက်တဲ့လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ်ဒီကနေ့ဇွန်လ5ရက်နေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ရဲ့2016ခုနှစ်အတွက်အဓိကဆောင်မှုဖြစ်တဲ့တော်ရိုင်းတိရစ္ဆာန်နဲ့သဘာဝအပင်များတရားမဝင်ကုန်သွယ်မှုကိုတကမ္ဘာလုံးတိုင်းတာနဲ့ဆန့်ကျင်တိုက်ဖြတ်ဖို့ဖြစ်ပါတယ်အသေးစိတ်ဆက်ပြောပြပါမယ်ရှင်ဒီနေ့ဇွန်လ5ရက်နေ့မှာကြာရောက်တဲ့ကမ္ဘာပတ်ဝန်းကျင်ထိန်းသိမ်းရေးနေ့ World Environmental Day ရဲ့ဆောင်မှုဖြစ်တဲ့ဒုကမ္ဘာမြေဂေဟစနစ်ထိန်းသိမ်းဖို့တော်ရိုင်းတိရစ္ဆာန်နဲ့သဘာဝအပင်များတရားမဝင်ကုန်သွယ်မှုကိုဆန့်ကျင်တိုက်ဖြတ်ဖို့ဆိုတဲ့တိုက်တွန်းချက်အတိုင်းတနိုင်ငံလုံးတိုင်းတာနဲ့ထိရောက်အောင်ဆောင်ရွက်နိုင်ဖို့ဆိုရင်မြန်မာနိုင်ငံတွင်းမှာတရားဥပဒေစိုးမိုးမှုရှိအောင်အရင်ဆုံးဦးစားပေးလှုပ်ဆောင်ရမှာဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူဒေါက်တာဝင်းမျိုးသူကပြောသွားပါတယ
်အဓိကကတော့တရားဥပဒေစိုးမိုးရေးပေါ့လေဒါ NLD ကကြွေးကြော်ထားတဲ့အတိုင်းပဲပေါ့နော်တရားဥပဒေစိုးမိုးရေးကိုဆောင်ရွက်တဲ့နေရာမှာပတ်ဝန်းကျင်ထိန်းသိမ်းရေးမှာလည်းပြည်သူလူထုပါပူးပေါင်းပါဝင်ဆောင်ရွက်တဲ့စနစ်တစ်ခုကိုအမြန်ပေါ့နော်အကောင့်တွေပေါ်ဖို့လိုတယ်လို့ကျွန်တော်ကြင်ပါတယ်ဘာလို့သက်ဆိုင်ရာဌာနတွေနဲ့ပြည်သူတွေပါပူးပေါင်းပါဝင်နိုင်တဲ့ mechanism လေးတစ်ခုရှိမှဒီနေ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ဖို့ဖြစ်တယ်ပေါ့နော်တော်ရိုင်းသိစံတွေတရားမဝင်ရောင်းဝယ် program သားတွေကိုထိန်းချုပ်ဖို့ကိစ္စတွေတရားမဝင်တဲ့နော်ရောင်းဝယ်ရင်းတွေကိုကျွန်တော်တို့ဒါတားဆီးရတဲ့ကိစ္စတွေတတ်တူတွင်ကိစ္စကြောင့်ပတ်ဝန်းကျင်ပျက်စီးယိုယွင်းတာတွေဒါတွေကိုဥပဒေပေါင်းတဲ့ရောက်လာအောင်သွတ်သွင်းနိုင်မှာဖြစ်ပါတယ်ဒါကြောင့်မလို့ဒါတာဝန်ရှိတဲ့အဖွဲ့အစည်းတွေအုပ်ချုပ်ရေးပြည်သူတွေရဲ့အောက်ခြေအဆင့်မှာတင်မြို့နယ်အဆင့်မှာပဲဖြစ်ဖြစ်ခရိုင်အဆင့်မှာပဲဖြစ်ဖြစ်ပတ်ဝန်းကျင်စောင့်ကြည့်ထိန်းသိမ်းရေးကော်မတီတွေပြည်သူ့ကော်မတီတွေကိုဖွဲ့စည်းပြီးတော့ဆောင်ရွက်မှတာလင်ဒီနေ့ပတ်ဝန်းကျင်နေ့ဆောင်ဖို့နဲ့အညီဆောင်ရွက်နိုင်မယ်လို့ကျွန်တော်ကတော့ဒါအကြံပြုပြောကြလိုပါတယ
်လူထုကရွေးချယ်တင်မြှောက်လိုက်တဲ့ NLD အစိုးရအသစ်လက်ထက်မှာတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးနဲ့တစ်တော့နဲ့တယံဇာတတော်ရိုင်းတိရစ္ဆာန်ဘေးကင်းလုံခြုံအောင်ထိန်းသိမ်းကာကွယ်ရေးအတွက်ပြည်내နဲ့တိုင်းလိုက်ရဲလုံခြုံရေးတွေတတော်ဦးစီးဌာနတွေနဲ့ပူးပေါင်းပြီးစီမံကိန်းတွေချမှတ်အကောင်အထည်ဖော်နေပြီးရက်တရာစီမံကိန်းအတွင်းမှာကိုအရေးတကြီးဆောင်ရွက်ချက်အနေနဲ့ထည့်သွင်းဆောင်ရွက်နေပါတယ်လို့ဘကိုးတိုင်းအစိုးရရဲ့တယံဇာတတစ်တော့နဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးဝန်ကြီးဦးကျော်မင်းဆန်ကပြောပါတယ်
ကျွန်တော်ဘကိုးတိုင်းဒေသကြီးကတော့ဒီရက်ဖက်လူဖွဲ့စည်းတွေပါဝင်အောင်လည်းကျွန်တော်ကြိုးစားတယ်ကြာအဓိကမှာတစ်တော့တွေကိုထိန်းဖို့ကျွန်တော်တို့အခုဒါပြန်ပြီးတော့စနစ်တကျလုပ်လာရှိအစီအမံကိန်းတွေကျွန်တော်ရေးထားတယ်ပေါ့အရင်တော့ဆိုရင်ဒီတစ်တော့ထိန်းဖို့ဆိုရင်တစ်တော့ရဲတွေစုံလုံးတော့မရှိဘူးကျွန်တော်တစ်တော့ရဲတွေထပ်ပြီးတော့တောင်းလာတာလည်းရှိတယ်တရားမဝင်တစ်ဖန်စီနဲ့เนาะအရင်တော့ဆိုပုဂ္ဂိုလ်တိုင်းမှာတစ်တော့ရဲအယောက်20ပုဂ္ဂိုလ်အခြေခံပြီးတော့ပဲရှိတယ်တစ်တော့ရဲတွေဆိုတော့တခင်အယောက်10ယောက်နဲ့နောက်ထပ်အယောက်30ကျွန်တော်ထပ်တောင်းလာတာလည်းရှိတယ်အော်မြန်မာနိုင်ငံရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့ပေါ့เนาะအဲ့လိုမျိုးတွေကျွန်တော်အကူအညီတောင်းလာတာလည်းရှိတယ်ဆိုတော့အရင်တော့လွတ်ထားပြီးခဲ့တာဗျအခြေအနေတွေပြန်သုံးသပ်ရင်လေအလို့တက်တော်တွေပြုံးနေတယ်ဆိုတရားဥပဒေမစိုးမိုးလို့တက်တော်တွေပြုံးနေခဲ့တာနောက်တစ်ပိုင်းကကျတော့ကျွန်တော်နိုင်ငံမှာဒီဆင်းရဲမွေးတည်မှုပြဿနာရှိတယ်တက်ခုတ်နေတဲ့လူတွေကြည့်ရင်သူတို့ကပညာမတတ်ဘူးဆင်းရဲတယ်သူတို့ရဲ့ livelihood တွေကိုကျွန်တော်ကဒီပြန်လဲအကောင့်တွေပို့ပေးပြီးပေါ့နော
်မျိုးဆက်တစ်တည်းအနေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးတာဝန်သိစိတ်နဲ့ဆောင်ရွက်ကြစေလိုတဲ့အတွက်သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ကာကွယ်ရေးလှုပ်ရှားသူတွေကပြည်နယ်နဲ့တိုင်းနယ်မှာတစ်ပင်တွေလိုက်ဆိုင်နေကြပါတယ်ဒီလှုပ်ရှားမှုတွေတဲ့တနိုင်တစ်ပိုင်းလှုပ်ရှားနေသူတူဦးဖြစ်တဲ့ဦးနေမျိုးစင်ကလည်းသူ့တစ်ပင်ဆိုင်လှုပ်
ရှာမှုနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်။လာလာနောက်သားတွေကျွန်တော်တို့လက်ထက်ကျုံလာရတယ်လို့ကျုံနေရတယ်လို့သဘာဝကြီးတွေတိုင်းဘလို့ဖြစ်လာမယ်မုံတိုင်းညထန်လာမလားပူပင်းချောက်ပြတဲ့ပူတိုင်းညရောက်လာမလားဆိုတဲ့တောကတွေထပ်မံမခံစားစေချင်တော့ဘူး။သဘာဝကြီးကိုချင်းရင်သဘာဝကြီးကျွန်တော်တို့ပြန်ချင်မှာပဲဆိုတဲ့ရူးရှင်းတဲ့အမြင်နဲ့အဲဒါကြောင့်ကျွန်တော်အပင်ဆိုင်တိုးတဲ့လူဆောင်ချက်လေးတွေကိုကလေးလေးတွေကိုပေါ့အထူးတန်းကျောင်းသားလေးတွေကိုကျွန်တော်ကျောင်းနေဆရာမတွေကိုအုပ်စုကြီးဖွဲ့စည်းတဲ့အစီကျွန်တော်က request လုပ်တော့တောင်းဆိုပါတယ်။ဆရာမတွေကိုယ်တိုင်ဒီပင်လေးတွေကျောင်းရှိမှာလားလက်ခံပြီးပါပေးဝေပြီးကလေးလေးတွေဆိုင်ဆိုင်ပါတယ်။
ဒီကနေ့ကြာရောက်တဲ့ကဘာပဝင်းကျင်ထိန်းသိမ်းရေးနေ့အခမ်းအနားကိုမြန်မာနိုင်ငံတဝန်းပြည်နယ်နဲ့တိုင်းအသီးသီးမှာကျင်းပကြပြီးပဲခူးတိုင်းအတွင်းကကဘာပဝင်းကျင်ထိန်းသိမ်းရေးနေ့အခမ်းအနားကိုတော့ပဲခူးတိုင်းဝန်ကြီးချုပ်ကဦးဆောင်ပြီးတဘာဝပဝင်းကျင်ထိန်းသိမ်းဆောင်ရှောက်ရေးကျောင်းသားလူငယ်တွေဒေသခံပြည်သူတွေပါပါဝင်တဲ့တစ်ပင်ဆိုင်လှုပ်ရှားမှုတွေရှားပါတော်ရိုင်းတိရစ္ဆာန်ထိန်းသိမ်းကာကွယ်ရေးပညာပေးပြကန်းတွေနဲ့ပညာပေးလှုပ်ရှားမှုတွေကိုဆောင်ရွက်ခဲ့ပါတယ်လို့တဘာဝပဝင်းကျင်ထိန်းသိမ်းဆောင်ရှောက်ရေးဝန်ကြီးဦးကျော်မင်းဆန်ကပြောပါတယ်
VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညအစီအစဉ်လေးနားဆင်နေရတာပါအခုတော့မြန်မာဒီမိုကရေစီရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်ရှင်မြန်မာနိုင်ငံထဲကိုပြည်ပကုန်ပစ္စည်းတွေအလုံးအရင်းနဲ့ဝင်လာနေလို့ကုန်သွယ်ရေးမညီမျှမှုတွေနဲ့ဖြစ်နေတယ်လို့စီးပွားရေးနဲ့ကူးသန်းရောင်းဝယ်ရေးဝန်ကြီးဒေါက်တာတန်းမြင့်ကပြောဆိုလိုက်ပါတယ်ဒေါခင်ဆိုးဝင်းကစီးပွားကူးသန်းဝန်ကြီးဒေါက်တာတန်းမြင့်ကိုမေးမြန်းထားတာမြန်မာဒီမိုကရေစီရေးရာအစီအစဉ်မှာနားဆင်ပါရှင်
မင်္ဂလာပါဆရာ
မင်္ဂလာပါကျေးဇူးပါတယ်ဗျာ
ဟုတ်ကဲ့ပါကျမတို့ VOA American တန်ကိုတွေ့ဆုံဝင်ငန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ပါတယ်ဗျာဟုတ်ပါတယ
်ဟုတ်ကဲ့ပါဆရာပထမဆုံးပြောချင်တာကတော့ Congratulations ပါဆရာကိုဒီစီးပွားကူသန်းဝင်ကြီးဌာနရဲ့ပြည်တော်စုဝင်ကြီးအဖြစ်နဲ့ခန့်အပ်ရှင်းခံရတဲ့အတွက်အများကြီးလက်ခံယူပါတယ် Congratulations ပါအ
များကြီးကျေးဇူးပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဟုတ်ကဲ့ဟုတ်ကဲ့ပါအဲ့တော့ဆရာအနေနဲ့ပေါ့ဆရာအတွေ့အကြုံကျမပြန်ပြီးတော့ပြောပြရမယ်အတွေ့အကြုံပြန်ပြောပြရမယ်ဆိုဆရာဒီဖွံ့ဖြိုးဆဲနိုင်ငံတွေမှာဒီစီးရဲမွေးတည်မှုပပျောက်ရေးတွေလည်းဆရာပါဝင်ဆောင်ရွက်ခဲ့မှုတွေပြီးတော့ဆရာသုတေသနတွေလည်းလုပ်မှုတွေပေါ့เนาะဆိုတော့ဆရာရဲ့ဒီအတွေ့အကြုံကမြန်မာနိုင်ငံစီးရဲမွေးတည်မှုပပျောက်ရေးမှာလည်းအထောက်အကူဖြစ်လိမ့်မယ်လို့ကျမယူဆပါတယ်ရှင
်ဟုတ်ပါတယ်ခင်ဗျအဲစီးရဲမွေးတည်တိုက်ဖြစ်ရေးကတော့ဒါ cross hider ပေါ့လေဂန္ဓာပေါင်းစုံနဲ့ဝင်းဒါပေါင်းစုံနဲ့တက်ဆိုင်တာပေါ့လေကျွန်တော်အခုဒါဒီကုံသွေးရေးဒီမှာလုတ်တဲ့ခါကျဒါလည်း trade ကလည်းဒီဆေးမွေးတိုက်ဖြည့်မှာအဓိကကြတဲ့စိတ်ပိုင်းတရက်ဖြစ်တော့ဒါလည်းဟိုအင်မတန်ထိရောက်တဲ့ဝင်းကြီးဌာနအဖြစ်ပါဝင်ဆောင်ရဲမှာပေါ့ဆောင်ရဲမှာပေါ့လေ
ဟုတ်ကဲ့ပါစီးပွားကူသန်းဝင်ကြီးဌာနအနေနဲ့ပေါ့နော်ကျွန်မနားလည်တဲ့လောက်ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့စီးပွားရေးရာကိစ္စတွေမှာထဲထဲဝင်ဝင်ဆောင်ရွက်ရမယ်ပြီးတော့ကူသန်းရောင်းဝယ်ရေးမှာလည်းနိုင်ငံတကာနဲ့ဆက်သွယ်ပူးပေါင်းဆောင်ရွက်တာတွေလည်းရှိမှာပေါ့နော်အဲ့တော့ဆရာဒီကူသန်းဒီစီးပွားကူသန်းဝင်ကြီးတယောက်အနေနဲ့ဖြစ်လာတဲ့တာဝန်ယူရတော့မယ်ဆိုလို့ရှိရင်ဘာဝင်များဦးစားပေးပြီးဆောင်ရွက်ချင်ပါလဲရှင
်ဦးစားပေးတာကျွန်တော်တို့သူ့မျိုးလို့ရှိတာပဲတမျိုးတော့လောလောဆယ်တော့ကျွန်တော်ပြည်တွင်းဒါကုန်ဒီကူသန်းရောင်းဝယ်ရေးပေါ့ဒီမှာနေဒီမှာကြုံတွေ့တဲ့ပြဿနာကထုတ်လုပ်သူကလည်းသူသွင်းလေသမားပေါ့အသေးစားဆက်မှုလုပ်ငန်းများပါဘောဗျာသူကထုတ်လို့ရှင်သူမတင့်တော်တဲ့ဈေးနှုန်းထူတော့ရမှာပေါ့လေတစ်ဖက်ကဒါဝေါ်တခါကျွန်တော်တို့က end point အနေနဲ့ကြည့်မယ်ဆိုရင်စားသုံးသူကလည်းတင့်တော်တဲ့ဈေးနှုန်းပေးရမှာလေပို့ကုန်ကြတော့လည်းတင့်တော်တဲ့ဈေးနှုန်းနဲ့ပေးရမှာပေါ့ဒီမှာကြည့်ရတာကဘာဖြစ်ဆိုတော့ funky price ဆိုတဲ့ဒီတောင်တန်းမားတဲ့ထုတ်တဲ့ဈေးနဲ့တစ်ကစားသုံးဈေးကအင်မတန်ကွာဟနေ50 50 60လောက်กว่าได้ขาจ้ะတော့ตบောก็တော့ทุลุตุเลนมาตองนมาซีนงก็มีดาเน่ပြီးတော့ซาต้งกันปูมาနေပြီဒီจ้าထဲมาလीเทรดပေါ့လीဖြန့်ချီဆိုတဲ့ခါကြတော့ဒီมาကซัพพลายเชนပေါ့ဖြန့်ချီအပိုင်းမှာဘာလဲဆိုတော့ချောမှုမရှိဘူးဗျာဒါပေါ်ကျွန်တော်တို့ကเทรดรูทပေါ့ဗျာလी
ကိုနေလမ်း
ဒေဘုတ်ဆောင်အဓိကဒေဘုတ်ဆောင်လည်းပါတယ်လို့အခြားရဆက်သွေးအခြားအရာတွေလည်းပါတယ်ပေါ့ဗျာဒီတမပြည်နယ်ပြည်မဆိုတော့ဖြန့်ချီမှုတွေဒါလည်းပါတယ်ပေါ့ဒါကိုကျွန်တော်တို့ကထုတ်လုပ်သူနဲ့စားသုံးရင်ကြားထဲမှာကျွန်တော်တို့ကတင့်တင့်မြတ်တဲ့ရအောင်ကျွန်တော်တို့ကဒီ supply chain နေဒါတွေကပြုပြင်ပြောင်းလဲရမှာပဲလမ်းပန်းဆက်သွေးကောင်းမှုတို့အဓာအစီတို့မလိုအပ်တော့ဥပဒေတို့ဒါကပြည်တွင်းမှာရှိတာပေါ့လေနောက်တစ်ခုလည်းကျွန်တော်တို့ကပြည်ပနဲ့ဆက်ဆံမဲ့ခါကြတော့လေပြည်တွင်းကလည်းတည်တည်တံ့ရင်းနှီးထိတဘာဝအခြေခံမှာထုတ်တဲ့ပစ္စည်းတွေပို့ကုန်ကပို့နေရတဲ့ခါကြတော့ဒါလည်းအတက်ကြရှိတယ်ပေါ့နောက်တစ်ခုလည်းကျွန်တော်တို့ကဒီကုန်သွယ်ရေးတို့တွေမှာလည်းနိုင်ငံတနိုင်ငံနှစ်နိုင်ငံပေါ်မှာလုံးဝမိကိုနေတဲ့သဘောဖြစ်တယ်အဲ့တော့ကျွန်တော်ကတိုင်းပြည်ပွင့်လင်းလာတဲ့ခါတော့ကြည်ကြည်ပြတ်နဲ့ဈေးကွက်ကိုဖြန့်ပြီးတော့အခြားနိုင်ငံတွေနဲ့ကြည်ကြည်ပြတ်ပြန်ကုလူဆက်ဆံမှုကိုလည်း အဓိကပြဿနာဖြစ်တော့
ဟုတ်ကဲ့ပါအခုဟိုတမရာကြီးဦးထင်ကျော်ပြောသွားတဲ့မင်းကုန်းနဲ့မှလည်းဒီဈေးကွက်စီးပွားရေးစနစ်ကိုပြည်ပြည်ပြင်းအကောင့်ထဲပေါ်ဖို့ဆိုတာပါပါတယ
်
နောက်ပြီးတော့ဒီဒေတာတွင်နိုင်ငံတွေပေါ့နော်ဒီအာဆီယံနိုင်ငံတွေအထူးသဖြင့်အိန္ဒိယနိုင်ငံတွေနဲ့စီးပွားရေးကူးစက်ရောင်းဝယ်မှုကလည်းဒီနိုင်ငံအတွက်အများကြီးအရေးကြီးပါတယ်အဲ့တော့ဒီအိန္ဒိယနိုင်ငံတွေနဲ့ဒီစီးပွားရေးမှုကတော့ပေါ့နော်ဆရာဘယ်လိုများစဉ်းစားထားပါလဲရှင်ဆက်ဆံမှုလေ
အဲဆက်ဆံတာတော့ခုကျွန်တော်တို့ဒီပွင့်လင်းမြင်သားမရှိတဲ့ကျွန်တော်တို့လည်းဒီဟာဒီအတိုင်းပဲလေလူတို့ကအများဆုံးမျှလင့်ချက်နဲ့အာကျွန်တော်ရွေးချယ်လိုက်တဲ့အခါကျတော့တော်တော်လေးကိုပဲပတ်ဝန်းကျင်နိုင်ငံတွေကဆက်ဆံမှုဟာပုံမှန်ပွင့်လန်းမယ်သဘောရှိပါတယ်။ဟိုတုန်းကလည်းဆက်ဆံခဲ့ပါတယ်။တိုးတော်ဟိုတုန်းကတော့အခြေအနေကအကန့်အသတ်ကြီးရှိတယ်။အဲသူတို့ဘက်ကျွန်တော်တို့ဘက်ကလည်းအကန့်အသတ်ကြီးရှိတယ်။ဥပမာဆိုရင်ကျွန်တော်တို့ဤပညာအကျွမ်းကျင်မှုဒါငွေရေးကြေးရေးအဲဆိုတော့အကန့်အသတ်ရှိတဲ့အခါကျွန်တော်တို့အနေနဲ့ဒီနိုင်ငံတကာကိုထိုးဖောက်နိုင်မှာကျွန်တော်တို့အားနိုင်ချက်ရှိပါတယ်ဗျာ။အဲ့တော့ခုတော့ကျွန်တော်တို့ကပွင့်လင်းလာတဲ့အခါကျတော့နိုင်ငံတကာလည်းဗမာဒီကိုပြည်တွေကိုဝင်လာတာရှိတယ်။အဲကိုကလည်းသူတို့ဝင်လာတာကများနေတာပေါ့ဗျာ။အဲကျွန်တော်တို့ကဒီဝင်ရောက်ထိုးပေါက်ဆိုတာလည်းဒါနိုင်ငံတကာအဖွဲ့အစည်းတွေအခုညော WTO လို့စပြင်သူတို့အဖွဲ့အစည်းတွေနောက်ပြီးကဂျပန်တို့ကိုရီးယားတို့ဆိုသူတို့နည်းပညာတွေပေးနေတာရှိပါတယ်။နောက်အိန္ဒိယတို့လည်းဒါဟိုတုန်းနဲ့အစဉ်လာဆက်ဆံနေကြတော့ဒါကိုကျွန်တော်တို့ကတစ်ဖက်ကလည်းဒါအစိုးရအဖွဲ့အစည်းချင်းဆက်ဆံတစ်ဖက်ကလည်းခုနလုပ်ငန်းရှင်ချင်းချင်းဘုံမဆက်ဆံအောင်ဆိုရင်ဘာပဲဖြစ်ဖြစ်ကျွန်တော်တို့တွေကဒီထိုးပေါက်နိုင်မှုတော့အစတင်လုပ်နိုင်မယ်လို့ကျွန်တော်တို့ကမျှော်လင့်ထားတယ်ပေါ့ခင်ဗျာ
ဟုတ်ကဲ့ပါဒီနေဆက်ချင်းဆက်ဆက်နေတဲ့အထူးသဖြင့်အိန္ဒိယနိုင်ငံတွေပေါ့နော်ဒီတရုတ်တို့အိန္ဒိယတို့ဟိုထိုင်းလန်တို့ထိုင်းနိုင်ငံတို့ရှိတာပေါ့အဲသူတို့တွေကနေဖြတ်တန်းစီးဆင်းလာတဲ့ဒီကုန်စည်စီးဆင်းမှုပေါ့လေဒီ trade balance ပေါ့အဲကုန်စည်စီးဆင်းမှုမှာဒီကုန်ပစ္စည်းတွေရဲ့အရေးအသွေးပေါ့ဥပမာတရုတ်ကဝင်တဲ့ပစ္စည်းတွေကကုန်သွယ်ရေးကုန်သွယ်တဲ့ပစ္စည်းတွေကဝင်လာတဲ့ပစ္စည်းတွေကဒီမြန်မာနိုင်ငံသားတွေအတွက်စားသုံးမှုမသင့်ဘူးဆိုတဲ့ဟာမျိုးတွေပေါ့နော်အဲ့ဒါမျိုးကြီးကြပ်ဖို့ပေါ့ပို့ပြီးတော့ဒီတဲ့မကပို့ပြီးတော့အခုလုံနေတဲ့လက်ရှိလုံနေတဲ့ဒီလုံထုံးလုံနီးနေတဲ့ပို့ပြီးတော့စီးစနစ်ကြတဲ့စနစ်ကိုဟိုဥစားထူထောင်မှုရှိပါလားရှင
်ဟုတ်ပါတယ်ဗျာဒီနေ့မှကျွန်တော်တို့နှစ်ချက်ပြောစရာရှိတယ်ပေါ့နော်အမေမနိုင်ငံကနိုင်ငံကြီးတွေဂျာထဲမှာလူဝိမြနိုင်ငံကြီးဂျာထဲမှာတစ်ဖက်ကထိုင်းတို့အဲတိုးတက်တဲ့ဘင်္ဂလားဒေ့ရှ်တို့အိန္ဒိယတို့တို့ဂျာထဲမှာနေရတော့ကျွန်တော်တို့နိုင်ငံကသူတို့စီမှာဈေးကွက်ရမယ်လို့နိုင်ငံကပြောကြတယ်ဗျတကယ်တကယ်ကျတော့သူတို့ကကျွန်တော်တို့လာပြီးဈေးကွက်ဖွင့်ထားတော့ဒါကျွန်တော်တို့မှလည်းအတော်လေးကိုစိုးရိမ်ချက်ရှိပါတယ်ဥပမာစားကုန်းတို့စားသုံးကိုအများစုဒီနောက်တစ်ခါကျွန်တော်တို့ရင်းနှီးမြှင့်ရင်းနှီးကုန်ပစ္စည်းတွေနောက်တစ်ခါခုနစပယ်ပတ်ဆိုတဲ့ဟလာဂျာကုန်ပစ္စည်းတွေကတော်တော်ကျွန်တော်တို့ကဝင်လာတဲ့ခါကျတော့ကျွန်တော်တို့မှာ trade က balancer မမျှအောင်ဖြစ်နေပြန်အဲ့တော့အဲ့လိုဆိုတော့တစ်ခါဒီတချို့ကုန်ပစ္စည်းတွေကအရေးသွေးမြမီတာရှိတယ်ဗမာပြည်က dumping ground လို့ဖြစ်တဲ့သဘောဒါတော့ထောက်ပြတဲ့ခါကျတော့ကိုကျွန်တော်တို့ကို ministry မှာဆိုရင်တော့ဝန်ကြီးဌာနကစားသုံးမှုဒီဘာကာကွယ်ရေးဦးစီးဌာနဆိုတာအဲ့ဖွဲ့ထားတာပါလေစဖွဲ့ပြီးတော့လုပ်ငန်းတွေစတင်ဆောင်ရွက်နေပါတယ်ဒီမှာလည်းကျွန်တော်တို့ဒီယာကုမ္ပဏီတွေကလည်းဒီပုဂ္ဂလကုမ္ပဏီကလည်းရှင်းပြမှုအပြည့်ရအောင်ပေါ့ဗျာအချင်းချင်းပြန်ဆိုင်မှုနဲ့လုံးမှချက်ပြန့်လို့ရမယ်တို့မင်းလက်ဝကြီးဥမှုစနစ်ရှိတဲ့အခါကျကုမ္ပဏီစီဝယ်လက်စုလက်ဝကြီးကိုတင်သွင်းပြီးတော့တိုင်းပြည်နဲ့ခုနဆံမပြောသလိုကျမရင်းမငင်းညွတ်တော့အရင်သိမမြင်တော့ပစ္စည်းတွေကတော်တော်ဝင်လာတဲ့အခါကျတော့ကျွန်တော်တို့ဘာပဲဖြစ်ဖြစ်ဒါညနေတိုင်းပဲဆွေးနွေးတိုင်းပဲပြီးတော့မြို့သားကြီးအမြင်နဲ့ဒါကျွန်တော်တို့ကဒါစီဖို့တော့လိုအပ်တာပေါ့လေကျွန်တော်သဘောကတော့ကျွန်တော်တို့ကဒီလိုနိုင်ငံကုံသွေးရေးမှာ protection ဆိုတဲ့ကျွန်တော်တို့ကကောက်ကထသဘောမဟုတ်ပါဘူးကျွန်တော်တို့ဒီ encouragement ဆိုတဲ့အားပေးမှုနဲ့ပြည်တွင်းကလုပ်ငန်းရှင်တွေတို့ညှိနှိုင်းပြီးတော့အဖွဲ့အစည်းတို့တော့ကောက်ကွယ်ရမှာပဲခင်ဗျာ
ဟုတ်ကဲ့ပါ။
You know you are limit my idea.
ဟုတ်ကဲ့ပါ။အဲ့တော့ဒီလိုမျိုးဟိုဒီစားသုံးသူကာကွယ်ရေးအသင်းဆိုပြီးတော့ပေါ့နော်ဒီ NGO အဖွဲ့အစည်းတွေဒီ EFF လူမှုအဖွဲ့အစည်းတွေလည်းဖွဲ့စည်းထားတာရှိပါတယ်။အဲ့တော့ဒီ EFF လူမှုအဖွဲ့အစည်းတွေနဲ့ရောဒီဝန်ကြီးဌာနအနေနဲ့ပူးပေါင်းဆောင်ရွက်ဖို့ဘယ်လိုများစဉ်းစားထားပါလဲရှင
်။ဆင်နာစဉ်းစားရှိပါတယ်။ဝန်ကြီးဌာနတို့ session တစ်ခုဌာနခွဲတစ်ခုသူတို့တည်ထောင်ထားပါတယ်။ဒါဟိုဒီသူတို့ဟိုဒီ senior officer တို့ခန့်မိပါပြီ။အဲစားသုံးသူကာကွယ်ရေးဦးစီးဌာနပေါ့ကာကွယ်တယ်ဆိုတော့ဒီအဝါတွေမဟုတ်ပါဘူးဘေးရန်တွေဖြစ်မဲ့ပစ္စည်းမျိုးကာကွယ်တဲ့သဘောတွေမဟုတ်ပါဘူးအပြည်သူတို့ကဒီကိုပစ္စည်းကိုဘယ်လောက်အဆင်ပြေမြင်ထုတ်လုပ်သူရောစားသုံးသူရောခုနအန်တရရှိမှုမရှိမှုစသဖြင့်ဒါတွေကိုဒီကင်တွေဆောင်ရိုင်းမှာပါဒီနေရာမှာတော့ဒီကျွန်တော်တို့လူမှုအဖွဲ့အစည်းတိုင်းအမြဲတမ်းအရေးကြီးပါတယ်ဘာမှပြည်လဲကောင်းတာကလူမှုအဖွဲ့အစည်းတော်တော်များများကဒေသဆိုင်ရာရော ဒီဒီပြည်တွင်းမှာဘောပြပလို့တော့တော်တော်များများရှိထားတဲ့အခါကျတော့အင်မတန်အားရွယ်ကောင်းပါတယ်တိုးတော်ဒါကျွန်တော်တို့ကအခုစတင်ချိတ်ဆက်မှုရအောင်တော့ကျွန်တော်မကြခင်မှာကျွန်တော်တို့ကဒါစတင်ဆောင်ရမှာပါ
ဟုတ်ကဲ့ပါဒီနိုင်ငံတကာအတွေ့အကြုံပေါ့နော်ဟိုကိုလည်းကုလသမဂ္ဂမှာလည်းထဲထဲဝင်ဆောင်ရွက်ခဲ့ဘူးတယ်ဆိုတော့ဒီနိုင်ငံရဲ့လူနေမှုဘဝမြင့်တင်ရေးအတွက်ပေါ့နော်ကြာဘာကိုဦးစားပေးပြီးလုပ်ရင်ကောင်းမယ်လို့စဉ်းစားထားပါလဲရှင
်အဲအဲ့တော့ကျွန်တော်စီကဆံမဆောတော့ပြောတယ်ပေါ့နော်အပြည်သူကဒီနှစ်ပေါင်းများစွာဒါနိုင်ငံရေးစကားပြန်ခါးစည်းခံခဲ့ရတဲ့အခါကျတော့လိုအပ်ချက်တွေအများကြီးပါပဲအလိုက်သာမျိုးလည်းဆိုအစင်းဆုံးမျိုးကျွန်တော်ကအဲ့ရလာတော့ပိုသိတာပေါ့လေဒါဒီလိုပြည်နယ်ပြည်မပါလဲဒါချင်းတောင်တို့ရခိုင်တို့အရှေ့မြောက်ဒေသတို့ပါလဲဒါဒီအတိကြပါလဲပြည်သူ့လိုအပ်ချက်အများကြီးရှိတယ်အလုပ်ကံရရှိရေးအကြမ်းမာရေးပညာရေးသွားရေးလာရေးလုံခြုံရေးတရားဥပဒေစိုးမိုးရေးအဲခုနတပတ်ကဟိုဒီအရှေ့မြောက်မှာဖြစ်နေတဲ့ငင်းငယ်စသည်အများကြီးလိုအပ်တဲ့ကောင်သူတို့ကတက်လာတဲ့အဆိုးအပေါ်မှာအင်မတန်မျှော်လင့်ချက်ကြီးမားပါလဲကြီးမားတဲ့အခါကျတော့ကျွန်တော်တို့ကဒါကိုချက်ချင်းလင်ငင်းတော့ကျွန်တော်တို့ကဒီအဆင်စင်ပဲကျွန်တော်လုပ်ပြရမှာပေါ့ဒါလည်းကျွန်တော်တို့ရဲ့ဘာခေါ်မလဲစိန်ခေါ်မှုပဲတဖက်ကလည်းကျွန်တော်တို့ကကြည့်မယ်ဆိုရင်အစိုးရအသစ်တက်လာတဲ့ခါကျတော့ကျွန်တော်အစိုးရရဲ့အရေးသွေးဆိုတော့လေဒါလည်းချက်သွင်းစဉ်းစားရတာပေါ့လေနောက်တစ်ချက်ကလည်းကျွန်တော်တို့ကဒီအခြေခံဥပဒေက2007အခြေခံဥပဒေကကျွန်တော်ကြိုက်သည်ဖြစ်သည်မကြိုက်သည်ဖြစ်ဒါလည်းကျွန်တော်တို့အကန့်အသတ်တစ်ခုဖြစ်နေတယ်ဗျဒီဘောင်တွင်းရဆောင်ရကြမှာပေါ့တဖက်ကလည်းဒီဘာပဲဖြစ်ဖြစ်ကျွန်တော်ဖုံဖြဲနိုင်ငံတွေမှာဒီ public good ဆိုတဲ့ကျမ်းမာရေးပညာရေးတွေကအစိုးရဘက်ကပဲအားလုံးတည်ဆောင်ရတဲ့အခါကျတော့ဒီကျွန်တော်တို့ကအစိုးရရဲ့ policy လုပ်ငန်းဆိုင်ရာများဝန်ထမ်းနဲ့ပဲဆောင်ရမှာစီဝန်ထမ်းနဲ့အရေးသေးမြင်မှုတို့ဟာဥပဒေနဲ့နာမှုတို့ပုံလင်းမြင်သာမှုကလည်းဒါကျွန်တော်စိန်ခေါ်မှုပဲဖြစ်ဒါလည်းကျွန်တော်တို့ဒါဝန်ထမ်းနေနဲ့ပူးပေါင်းဆောင်ရမှာတစ်ဖက်ကလည်းကျွန်တော်တို့ကဒီ budget ပေါ့ resource ပေါ့ဗျာဒါကျွန်တော်ကြည့်မယ်ဆိုရင်ဒါ number ဆက်သွယ်ရေးတို့မီးတို့လက်စစ်တို့ရေတို့တစ်ဖက်တို့တစ်ဖက်ကလည်းဒီ institution နဲ့ infrastructure ပေါ့ဗျာဒီကျွန်တော်တို့အစိုးရအဖွဲ့အစည်းဝန်ထမ်းတွေရဲ့စွမ်းရည်ပေါ့ဗျာတစ်ဖက်ကလည်းဒါကျွန်တော်တို့ကလူမှုအဖွဲ့အစည်းတွေနဲ့ခုနပြောတဲ့စေနာပြင်ဖွဲ့တွေသူတို့ရဲ့လည်းစွမ်းရည်ရတယ်ဒါလည်းကျွန်တော်စိန်ခေါ်မှုပေါ့ပိုကန့်တဲ့ချက်ကကျွန်တော်တို့က budget ဝင်ရောအရာရာမှာကျွန်တော်တို့ကအစိုးရ budget ရပဲလုံနိုင်တယ်ဆိုတဲ့အခါကျတော့ဒီ budget ကလည်းတည်ရတိုင်းပဲလေကျွန်တော်တို့ကဟိုလူငွေ budget အများကြီးပြနေတော့ဒီ budget ကိုရောင်းဝယ်ကိုအဲကျွန်တော်တို့ကကြိုးစားပါနာရောင်းချဖို့ကြောတုံးနယ်ပြည်စီစီစစ်နဲ့တုံးမယ်နိုင်ငံတကာဒီအဖွဲ့အစည်းများကလည်းကျွန်တော်တို့လာနည်းပညာဖြစ်စေဒါငွေကြီးဖြစ်ထောက်ပံ့မှုလဲဒါကျွန်တော်လည်းများများပို့ရမယ်လို့တော့ဒါနဲ့ပေါင်းဆက်လုပ်မယ်ဆိုရင်တော့တော်တော်ရောအစိုးရအဖွဲ့ဝန်တန်းရောပြည်သူဆောင်ကြီးအဖွဲ့ရောနိုင်ငံတကာရဲ့စေတနာနဲ့ကူညီမလုပ်မယ်ဆိုရင်တော့ဒါကကျွန်တော်တို့အောင်မြင်ပါမလို့လေအောင်မြင်ပ
ါပါဟုတ်ကဲ့ပါအခုဒေါ်စန်းစုကြည်အမြဲတမ်းပြောတဲ့အဂတိတရားကင်းစင်ရေးပေါ့နော်ဒီစီဝါကုသရောင်းဝယ်ရေးဝင်ကြီးဌာနဆိုတာလေဒီအဂတိတရားလိုက်စားတဲ့နေရာမှာနည်းနည်းလေးနာမည်လေးကြီးခဲ့ပူပါတယ်ဥမာဟိုကပါမဲထုတ်ပေးတဲ့ခစ်တုံးကဆိုလို့ရှိရင်ဒီခေါဝန်းအစမိုးမလုံးခဲ့လို့ပေါ့လေတော်တော်လေးကိုနာမည်ပြက်ခဲ့တာပါအဲ့တော့ဒီဝင်ကြီးတက်ထက်မှာရောဒီအဂတိလိုက်စားမှုပပျောက်ရေးနဲ့ပတ်သက်ပြီးတော့ဗာရီများအကောင့်ထဲပို့ဖို့စဉ်းစားထားပါလေရှင
်ဟုတ်ပါအဲ့ဒါတော့ဒါသတင်းမီဒီယာလည်းအများထောက်ပြပါလေကျွန်တော်လည်းဒါတွေကသိရှိရတာပေါ့လေအဲကျွန်တော်တို့ဥက္ကဋ္ဌလည်းပြောပါတယ်အဂတိတရား၄ပါးမှာဒါခုကိုရင်ကတောင်းရှိတဲ့ပုဂ္ဂိုလ်ဟာတွေအစိုးရအဖွဲ့ဝင်ကြီးတွေကကင်းစင်မှုလိုပါတယ်ဒီအဂတိတရားပြဿနာငွေကြေးတို့အစင်းရောအခဏရမယ်မချမ်းသာမှုကိုလည်းခဏရမယ်ပေါ့
ဗျာလောကရန်ရှင်းပါတယ်
လောကရန်ရှင်းပါဦးတယ်ခဏရမယ်ဒါကျွန်တော်တို့ဒါထပ်ပါတော့ဝင်ကြီးဖွဲ့နဲ့ဒါတက်ဒီလိုဟာမျိုးကင်းစင်မယ်ဆိုတော့တစ်ဖက်ကလည်းဟိုတုန်းကခရိုနီတို့အဂတိဆိုတာကဒါဆိုင်ရာဟိုအုတ်ချေအဖွဲ့နဲ့တစ်ဖက်ကကုန်တယ်မဲ့ပေါင်းလို့တာဗောဗျာအဲကျွန်တော်တို့ဘက်ကအုတ်ချေအဖွဲ့ဝန်ကြီးဘက်ကတုံးမအစိုးရဘက်ကဒါကင်းစင်သွားမယ်ဆိုရင်တဝက်တော့ညော့သွားတာဗောဗျာအဲကြံတဲ့ဟာကိုလည်းကျွန်တော်တို့ကဥပဒေစိုးမိုးရေးအတွင်းကပွန်လင်းမြင်သာမှုနဲ့အောက်ခြေရပြည်သူများရဲ့အဲပါဝင်စောင့်ကြည့်မှုလွတ်တော်လည်းစောင့်ကြည့်မှုဆိုရင်တော့ဒီအဂတိတရားကတော့ဒါကျွန်တော်ဖြစ်နေအတော်ကြီးကိုညော့နေတော့မှာပါညော့နေလို့ကျွန်တော်တို့လုပ်ပါမယ်
ကျေးဇူးအများကြီးတင်ပါတယ်ရှင်
ဟုတ်ပါခင်ဗျာကျေးဇူးတင်ပါတယ
်စီးပွားကူးသန်းဝင်ကြီးဒေါက်တာတန်မြင့်ကိုဒေါခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုမြန်မာဒီမိုကရေစီရဲ့အစီအစဉ်မှာနားဆင်ကြရတာပါရှင
်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA American တန်ကနေ2016ခုနှစ်ဇွန်လ5ရက်နေ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုတော့ဇက်တိုက်တနင်္ဂနွေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်။အခုအယူဆုံးထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့မအေးတန်တာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်မှပေးစာများကဏ္ဍဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ပြည်ဝီကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေအချင်းချင်းပေးပို့လာတဲ့မြေတားတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။ပထမအဦးဆုံးတော့ VOA အစီအစဉ်တွေကိုနားဆင်ပြီးတော့စာပြန်ရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။လက်ဆွဲမီးအိမ်ဆိုတဲ့သောရရှင်ကမင်္ဂလာညချမ်းမှာ VOA ဝိုင်းတော်သားတွေအားလုံးကျန်းမာရွှင်လန်းကြပါစေတဲ့။စုံမတောင်းလာပါလေဥတော်ဇန်သားရဲ့အတန်မကြားရတာကြာသွားပါပြီဥတော်ဇန်သားကျမ်းမာရှင်လန်းပါစေလို့ပြောလာပါတယ်ဟုတ်ကဲ့ပါအန်ကယ်ဥတော်ဇန်သားတယောက်ကျမ်းမာရှင်လန်းပါတယ်နော်သူ့ရဲ့အတန်ကြားရဖို့ဆိုတော့သူဗုဒ္ဓဘုညာတိုင်းမှာတင်ဆက်ပေးနေတဲ့ဒီသတင်းပတ်လဲဥတော်ဇန်သားရဲ့မြမအရေးသုံးသက်ချက်အစီအစဉ်မှာနားဆင်နိုင်ပါတယ်အပတ်စဉ်မပြတ်မကွက်တင်ဆက်ပေးနေပါတယ်ရှင်တော်ရရှင်ကောင်းမြတ်ကျော်ဆိုပြီးတော့ Facebook ကရေးလာတဲ့ comment တခုမှာတော့ VOA ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကာယစိတ်ထနှစ်ဖြာဒုက္ခနဲ့ကလုံကျွယ်ဝပြည့်စုံကြလျက်မြန်မာနဲ့ကမ္ဘာလူထုတရက်လုံးအတွက်အကျိုးဖြစ်ထွန်းစေတဲ့သတင်းကောင်းတွေနဲ့ဘုဟုသုတဒုဝဝေယအစီအစဉ်တွေကိုတနေ့တစ်မျိုးမရိုးရလေအောင်အခုထက်ပိုပြီးတော့ထုတ်လွှင့်တင်ဆက်ပေးနိုင်ပါစေကြောင်းကောင်းမြတ်စွာဆုတောင်းမေတ္တာပို့သအပ်ပါသေးတဲ့ဒိတ်ကိုမင်္ဂလာရှိတဲ့ဆုတောင်းလေးပါရှင်အထူးကျေးဇူးတင်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာအများကြီးဆက်ပြောပြဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတစ်ပုဒ်နဲ့ဖြောပြပေးကြပါရစေ။ဇွန်လ4ရက်နေ့သတင်းပတ်မှာ Billboard Hot 100 Billboard Hot 100ဖြစ်ဆုံးတေးတရာအစီအမနံပါတ်4ချိန်နေတဲ့သချင်းကိုဖွင့်ပေးပါမယ်နော်။ American ဆိုတော့ Mike Posner ရဲ့ I Took a Pill in Ibiza သချင်းကိုဒီနေ့နားဆင်ကြရအောင်ပါ။ဒီသချင်းက American ပြည်အရစုမှာ2015ဇူလိုင်လမှာထွက်ခဲ့တဲ့သချင်းဖြစ်ပြီးတော့နိုင်ငံပေါင်း28နိုင်ငံမှာထိတ်ဆုံးရောက်တဲ့နံပါတ်10ထဲဝင်တဲ့သချင်းဖြစ်ပါတယ်။Belgium, Netherlands, Croatia, Ireland, Norway, UK နဲ့ Israel တို့မှာနံပါတ်1ဖြစ်ပြီးတော့ UK နိုင်ငံမှာဆိုရင်သတင်းလေးပတ်ကြာနံပါတ်1ဖြစ်ခဲ့တဲ့သချင်မှာသူကတငယ်ချင်းဖြစ်တဲ့ Avicii နဲ့ Ibiza ဖျော်ဖြေရေးခီကိုအဖော်လိုက်သွားခဲ့ပြီးတော့သူကမဖျော်ဖြေရတော့ပရိသတ်ပွဲကင်းနဲ့သွားနေပြီးတော့သူ့ရဲ့ပရိသတ်တယောက်ကသူ့ကိုဆေးကြွေးလိုက်လို့သူအဲ့ဒီမူရစ်ဆေးကိုတုံးလိုက်မိတယ်သူပြန်ပြီးတော့အမှတ်ပြီးတော့သူအသက်10နှစ်လောက်ကြီးသွားတယ်လို့ခံစားရတယ်ဆိုပြီးတော့ဝမ်းနည်းစရာစိတ်ညစ်ညူစရာရေးထားတဲ့သချင်းဖြစ်ပါတယ်။ဒါဟုတ်နော်ဝေးက Sip ဆိုတဲ့အဖွဲ့ကပြန်ပြီးတော့တန်စင်ပြောင်းပြီးတော့ပြန်ထုတ်လိုက်တော့ဂီတအသံမြူးမြူးကြွကြွနဲ့ပျော်ရွှင်စရာတေးသချင်းတစ်ပုဒ်ဖြစ်သွားတာပါ။ဒီသချင်းကိုရေးဆက်တည်ဆိုတဲ့ Mike Posner ကတော့ဒီသချင်းအောင်မြင်မှုဟာတတော်ကိုထူးထူးဆန်းဆန်းနဲ့လှပပါတယ်လို့ပြောပါတယ်။သူပြောချင်တာကသူကစိတ်ညစ်ညူးစရာရေးထားတဲ့သချင်းကိုတခြားအဖွဲ့ကအမှုပညာဖန်တီးမှုပြောင်းလဲလိုက်ပြီးတော့ပျော်ရွှင်စရာသချင်းတစ်ပုဒ်ဖြစ်နေပြောင်းလဲလိုက်နိုင်တာဟာအမှုပညာရဲ့တကူပါလို့သူကဆိုတာပါ။ Mike Posner တည်ဆိုထားတဲ့ I took a pill in Ibiza ဆိုတဲ့သချင်းကိုနားဆင်ကြည့်ကြရအောင်ပါနော်။ I took a pill in Ibiza to show Avicii I was cool.And when I finally got sober, felt 10 years older, but there was something to do. I'm living out in LA. I drive a sports car just to prove. I'm a real big baller cause I made $1 million and I spend it on girls and shoes. But you don't wanna be high like me. Never really know why like me. You don't ever wanna step off that roller coaster and be all alone.
And you don't wanna ride the bus like this. Never know who to trust like this. You don't wanna be stuck up on that stage singing. Stuck up on that stage singing. Oh, I know a sad soul. Sad soul. Darling, all I know are sad souls, sad souls. Cause my name's a reminder of a pop song people forgot. And I can't keep a girl, no. Cause as soon as the sun comes up, I cut them all loose and work's my excuse. But the truth is I can't open up. And you don't wanna be high like me. Never really knowing why like me. You don't ever wanna step off that roller coaster and be all alone. And you don't wanna ride the bus like this. Never know who to trust like this. You don't wanna be stuck up on that stage and stuck up on that stage singing. Oh, I know sad souls, sad souls. Darling,
my post at this time, I took a pill and it is just read the team or nothing get a yaraba. I could don't ask any yin points. I will go set you up your job, beats money. Tell me a point at 10 yelping low, dilu gala mudre. ဒီရေးလာတဲ့သောရရှင်တယောက်ရဲ့ရင်ဖွင့်စာကိုဖော်ပြပေးကြပါမယ်ဒီစာကကျွန်မထုတ်လွှင့်ပေးတာနည်းနည်းအောင်နောက်ကျနေပြီလို့ပြောရမှာပါသူကဇွန်လမတိုင်ခင်မှာအချိန်မီဆရာတွေအပြောင်းအလဲကိုကြေညာပေးပါဆိုတဲ့ဒီသောရရှင်တောင်းဆိုလာတာပါအေယာရီတိုင်းဒေတာကြီးကပညာရေးဝန်ထမ်းများလို့စိုင်းထုတ်ပြီးတော့ဒီစာကိုရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်ကျောင်းတွေဖွင့်နေပါပြီအေယာရီတိုင်းအခြေခံပညာကျောင်းတွ
အဲ့လိုစာတင်နေ့ရက်တဝက်နီးပါအချိန်မှပြောင်းရွှေ့ခွင့်ပေးတဲ့အခါတောနယ်ကျောင်းတွေကဆရာဆရာမတွေအတော်ဒုက္ခရောက်ကြပါတယ်။မိုးရင်းဖြစ်တဲ့အတွက်သွားရလာရေးခက်ခဲတာအထူးသဖြင့်ကျူရှင်မြူနောင်နဲ့တောကျောင်းကကလေးတွေဆရာပြောင်းလဲဖြစ်ပြီးနောက်ထပ်ဆရာတူထပ်ခန့်မပေးနိုင်ရင်ပြောင်းရွှေ့ရတဲ့ဆရာမှလည်းတင်လက်ဆကလေးတွေကိုထားခဲ့ရပြီးတခြားကျောင်းကကလေးကိုပြောင်းတင်ရတဲ့အတွက်ဘာသာရပ်တင်ကြတဲ့နေရာမှာမအောင်မြင်တာကျောင်းကြီးတွေကလည်းဘာသာရပ်ခွဲဝေတာမှာအခက်အခဲဖြစ်တာတွေရှိနိုင်ပါတယ်။ဒါတွေကတိုင်းပညာရေးမှူးရုံးကအချိန်ကိုက်မစီစဉ်လို့ဖြစ်ရတာလို့ထင်ပါတယ်။အခုအစိုးရတဲ့လက်ထက်မှာတော့အရင်ကလိုဝန်ထမ်းတွေဒုက္ခမရောက်စေဖို့ဆောင်ရွက်ပေးစီကြပါတယ်။ဒါကြောင့်ဆရာဆရာမတွေရဲ့အပြောင်းအရွှေ့ယာရုတိုးတွေကိုဇွန်လကျောင်းမဖွင့်ခင်မေလနောက်ဆုံးပတ်လောက်ကတည်းကထွက်ပေးစီကြပါတယ်။စာသင်နှစ်တဝက်မှမထွက်စီကြပါဘူး။အချိန်မီလုပ်ငန်းတွေကိုတေချာမဆောင်ရွက်တာမျိုးကြောင့်အောက်ခြေဝန်ထမ်းတွေနဲ့ကလေးတွေရဲ့ပညာရေးအတားအဆီးမဖြစ်စေဖို့အမှန်တကယ်ပြောင်းလဲပေးဖို့ပညာရေးဝန်ကြီးအားအသိပေးတင်ပြပါတယ်။
ဒါကတော့ဆီယမတွေအပြောင်းရွှေ့ရာဒူတိုကိစ္စတွေကိုအချိန်မီထုတ်ဝေပေးတဲ့အတွက်ကြောင့်မလို့ဒီပြောင်းရွှေ့ရတဲ့သူတွေအတွက်ရောနောက်ပြီးတော့ចောင်းသားចောင်းသူတွေအတွက်ပါအတော်ကြီးညှိနှိုင်းရပါတယ်ဆိုပြီးတော့ဒီတော့ရှင်စာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ်ချစ်မှာပဲဆိုတဲ့တော့ရှင်ကတော့ဒီစာလေးကိုသမရာကြီးနဲ့အတိုင်ပင်ခံနေသိရှိနိုင်မှုကူညီပေးကြပါဆိုပြီးတော့ဒီပညာရေးဒါကတော့ចောင်းသားတွေဘက်ကចောင်းသားမိဘတွေခံစားရတဲ့ဒုက္ခလေးကိုစာရေးပြီးရင်ဖွင့်လာတာဖြစ်ပါတယ
်အောင်စင်းထွက်ပြန်တော့မိဘတွေရင်လေးရပြန်ရောဘဲကျူရှင်ဘဲဝိုင်းမှာထားရမှာလဲ။ဩပညာရေးအဲ့ဒီဆရာမဆီမှာမထားရင်သားသမီးအနှိမ်ခံရအောင်မယ်။ခစ်တွေကပြောင်းလာတယ်။ကျူရှင်တင်တဲ့ပညာရေးကမပြောင်းသေးပါလား။အဲ့ဒီလိုသာဖြစ်နေအောင်မယ်ဆိုရင်မရှိစင်းရဲသားတွေရဲ့သားသမီးဘဝပညာရေးအတွက်ရင်လဲမိပါတယ်။ကျူရှင်ပပြအောင်တမရနဲ့အတိုင်ပင်ခံပြောင်းလဲနိုင်မှာမလား။တမရအတိုင်ပင်ခံဝင်ကြီးအမတ်တို့ရဲ့သားသမီးမြင့်မြင့်တွေပါနာမည်ကြီးကျူရှင်ဝိုင်းကိုအပ်ထားပြီးပြီထင်ပါရဲ့။ပညာရေးကိုလုံးဝပြောင်းလဲစေချင်ပါပြီ။ကျူရှင်ဘိုးဝိုင်းဘိုးမတက်နိုင်တဲ့မိဘတွေရဲ့ဘဝကိုစာနာပါ။လုံးဝမသိအောင်နီလန်းပေးပါ။ငွေဒနာပြည့်စုံတဲ့မိဘတွေနဲ့တနေ့လောက်တနေ့စားတဲ့မိဘတွေရဲ့ဘဝကိုစာနာစေချင်ပါတယ်။အခုဆိုကျူရှင်စအပ်ငွေကိုကြိုတင်တောင်းထားကြပါပြီ။ကျူရှင်မတက်ရင်တော့ဇယံငွေဆုံးနဲ့ကျူရှင်ကတွေက ကိုတန်းရှစ်သိန်းဆယ်တန်းဆနှစ်သိန်းမရှိစင်းရသားတွေဘယ်လိုလုပ်ရမလဲသမရကြီးနဲ့အတိုင်ပင်ခံခင်ဗျာပညာရေးဆရာဆရာမတွေအများစုကျူရှင်သာအသားပေးတင်ကြားနေကြတာသိစေချင်ပါတယ်ကဲတော်မူပါအစိုးရမျိုးစုံတက်ခဲ့ပါတယ်ကျူရှင်သင်ပညာရေးကိုတော့ထိရောက်စွာမကင်တင်ဝေနိုင်ပါဘူ
းဒီသောရရှင်ချက်မှာပဲဆိုရဲသောရရှင်ကဒီကျူရှင်နေဈေးကြီးလွန်အကြီးလို့ဒီပတ်ဆံမရှိတဲ့မိဘတွေနောက်ပြီးတော့ចောင်းသားចောင်းသူတွေအတွက်အထုကိုဒုက္ခရောက်ရပါတယ်ဆိုပြီးတော့စာရေးပြီးတော့ရင်းဖွင့်လာတာပါသောရရှင်ချက်ခိုင်ဆိုတဲ့သောရရှင်ကလည်း VOE ကိုပြောပြစရာလေးတွေပြောပြခြင်းပါတယ်အမေစုတည်အောင်လုပ်ပေးပါဆိုပြီးတော့ဒီကျူရှင်နေကိစ္စနောက်ပြီးတော့ကျမ်းမာရေးစောင့်ရှောက်မှုကိစ္စပြောလာပါတယ
် VOE ကိုပြောပြခြင်းပါတယ်စီးပွားရေးချွတ်တက်နေတဲ့ပြည်သူတွေဟာပညာကိုကောင်းကောင်းမသင်နိုင်ကြပါဘူးဆရာဆရာမတွေဟာသူတို့စီမကျူရှင်မသင်ရင်ငောင်ငန်းကျင်ကြပါတယ်ကျူရှင်ကားတွေလည်းတအားတောင်းကြပါရယ်ဖြစ်နိုင်ရင်အပြင်ကျောင်းတွေအပြင်ကျူရှင်တွေကိုပိတ်ပေးဖို့တောင်းဆိုပါရယ်အပြင်ဆေးရုံတွေကိုလည်းပိတ်ပေးဖို့တောင်းဆိုပါရယ်ဆရာဝန်တွေဟာအပြင်ဆေးရုံတွေမှာပဲအချိန်ကုန်နေကြပါရယ်အဲ့ဒါလေးတွေကိုပြုပြင်ပေးပါလို့တောင်းဆိုပါရယ်ပြည်သူတွေအားလုံးအတွက်ပါဗျာ
ဒီတော့ရှင်ပြောထားသလိုအပြင်ဆေးရုံတွေပိတ်ပေးဖို့တောင်းဆိုခြင်းပါရယ်ဆိုရင်အပြင်ဆေးရုံတွေပိတ်လို့ဒီကျမရေဝန်ဆောင်မှုမလုံလောက်ရင်ဘလို့များဖြစ်မလဲလို့ကျွန်မစဉ်းစားမိပါရယ်နော်အဓိကကတော့ပုဂ္ဂလိကကျမရေစောင့်ရှောက်မှုဝန်ဆောင်မှုအပိုင်းတွေကိုမြင့်တင်လှုပ်ဆောင်ပေးဖို့အဓိကကြတယ်လို့ကျွန်မထင်ပါတယ်ရှင်။သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်နော်။မြမတေးချစ်သောရရှင်ရဲ့အတွက်တချင်းလေးတစ်ပုဒ်နောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါသေးတယ်ရှင်။ကျွန်တော်တို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရယ်ရှင် VOE သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်ရဲ့အတွက်အခုအလှည့်ပေးကြပါရနော်မလေးရှားကလှန့်လန့်ပြီးတော့တေးတောင်းတက်တဲ့သောရရှင်ခိတကောလလန်ပူမျိုးရောက်သောရရှင်မောင်ဦးထွန်းမြင့်ကရန်ကုန်မြို့ကဒေါက်တာကျော်သိန်းဒေါက်တာဇော်ဝင်းဒေါက်တာခင်မောင်ဝင်းဒေါက်တာစီစီဒေါက်တာမောင်မောင်တင်ဦးဆန့်တင်တဲ့ဒေါ်မြင့်မြင့်တို့အတွက်မြစ်တာတေးလက်ဆောင်တစ်ပုဒ်ပါပါတယ်တေးတောင်းတဲ့သောရရှင်တွေရောဒီတေးချစ်သောရရှင်အားလုံးအတွက်ပါဒီဘက်ဖွင့်ပေးခြင်းတဲ့တခြင်းလေးကတော့ဆိုတင်းနဲ့ဝိုင်းစုခိုင်သိန်းတည်ဆူထားတဲ့အသက်ရှူမအောင်ချစ်ခဲ့မှုပါတယ်ဆိုတဲ့တခြင်းပဲဖြစ်ပါတယ်ရှင်တော်ရရှင်နေအလုံးနာဆင်ခံစားကြည့်ပါအောင်နော
်ပြင်မကြနေရေပြူရောင်နေနေရေတကယ်ပဲဆလုံးပါလေသူလေးလေးလည်းရှိရင်တိတ်ကောင်းမယ်အမေရဲ့မမပုံနေလေ
ဝိုင်းစုခိုင်သိန်းတည်ဆူထားတဲ့အသက်ရှူမအောင်ချစ်ခဲ့မှုပါတယ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါလို့ရှင်။
အေးတနာကျော်စီစဉ်တင်ဆက်တဲ့မြမပြည်မပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရအောင်ပါပြည်ခိုင်ဖြိုးဘယ်ပုံစံပြန်တည်ဆောက်မလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမဲ့ရင်ချင်းနိုင်ကကိုကြီးတင်ဆက်ထားပါတယ်ရှင်
ဒီကရရပိုင်ထွက်ပေါ်လာတဲ့သတင်းတွေထဲမှာတမတော်ကအဆင့်မြင့်အရာရှိတွေနဲ့အရာရှိ400နီးပါးကိုအငိမ့်စားပေးလိုက်တယ်။အဲ့လိုအငိမ့်စားပေးခံလိုက်ရတဲ့အရာရှိတွေပြည်ခိုင်ပြိုးပါတီတဲဝင်ပြီးတာဝန်ယူကြမယ်ဆိုတဲ့သတင်းကစိတ်ဝင်စားဖို့ကောင်းပါတယ်။တစ်ချိန်တည်းမှာပဲတာဝန်ကအနားယူသွားပြီးဖြစ်တဲ့သမရဟောင်းသူဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ပြည်ခိုင်ပြိုးပါတီပြန်လည်တိဆောက်ရေးဆိုင်ရာကိစ္စတွေလုတ်ကင်နေတာလဲတွေ့ရပါတယ်။သမရဦးသိန်းစိန်ဦးဆောင်ပြီးပြည်ခိုင်ပြိုးပါတီကိုဘယ်လိုတိဆောက်မှာပါလဲ။တကယ်ပဲပြည်ခံမျိုးပါတီဟာလာမယ့်2020ယူကောက်ပွဲမှာပြန်ပြီးအနိုင်ရဖို့ရှိနိုင်ပါဦးမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပြီးခဲ့တဲ့ရက်ပိုင်းရန်ကုန်မြို့ကိုရောက်လာပြီးပြည်ခံမျိုးပါတီပြန်လည်ဖွဲ့စည်းရေးလုပ်နေတဲ့သမရဦးသိန်းစိန်ရဲ့ပြောဆိုချက်တွေဟာစိတ်ဝင်စားဖို့ကောင်းပါတယ်။သူပြောတာက2015နိုဝင်ဘာရွေးကောက်ပွဲမှာပြည်ခံမျိုးပါတီရှုံးနေခဲ့ရတယ်။အဲ့ဒီလိုရှုံးနေခဲ့ရတာနဲ့ပတ်သက်ပြီးပါတီဥက္ကဋ္ဌအနေနဲ့သူ့မှာတာဝန်ရှိတယ်လို့ခန့်စားရတယ်။ဒါကြောင့်သူအနေနဲ့ပြည်ခိုင်ပြိုးပါတီကိုပြန်လည်ဖွဲ့စည်းပြီး2020ရွေးကောက်ပွဲမှာအနိုင်ရအောင်ကြိုးစားခြင်းနဲ့ဒီအတွက်ပါတီကိုပြန်လည်ဖွဲ့စည်းဖို့လိုမယ်ပါတီကိုအောက်ခြေကနေစပြန်ဖွဲ့စည်းသွားမှာဖြစ်ပြီးပြည်သူလူထုထောက်ခံမှုရတဲ့ပါတီဖြစ်အောင်လုပ်ကိုင်သွားဖို့လိုတယ်ဆိုပြီးပြောဆိုခဲ့ပါတယ်တဆက်တည်းအာနာယဒေါန်ဆန်းစုကြည်ရဲ့ NLD အစိုးရအဖွဲ့နဲ့ပတ်သက်ပြီးတိုင်းပြည်ကောင်းရာကောင်းကျိုးကိစ္စတွေမှာထောက်ခံအားပေးဆောင်ရွက်သွားမယ်ဆိုပြီးလည်းပြောခဲ့ပါတယ်သမရဟောင်းဦးသိန်းစိန်ရဲ့ပြောဆိုချက်တွေကိုခြုံငုံသုံးသပ်ကြည့်ရင်ဒီမိုကရေစီနိုင်ငံတစ်ခုကပါတီခေါင်းဆောင်တွေပြောပုံဆိုပုံမျိုးဖြစ်ပြီးကြိုဆိုဖို့ကောင်းတဲ့စကားတွေဖြစ်ပါတယ်။ဒီမိုကရေစီနိုင်ငံတွေမှာပါတီတစ်ခုဟာရွေးကောက်ပွဲမှာရှုံးသွားရင်ပါတီခေါင်းဆောင်တွေကတာဝန်ယူတယ်။နောက်လာမယ့်ရွေးကောက်ပွဲတွေမှာအနိုင်ရအောင်ကြိုးစားသွားမယ်ဆိုတာမျိုးဟာပုံမှန်ပြောရိုးပြောစင်ပဲဖြစ်ပါတယ်။ဒီမိုကရေစီနိုင်ငံတွေမှာအဲ့ဒီလိုစကားမျိုးပြောတာမထူးဆန်းပေမဲ့မြန်မာနိုင်ငံလိုအသွင်ကူးပြောင်းရေးကာလလိုရင်တထိတ်ထိတ်စိုးရိမ်ခြင်းကြီးစွာနဲ့တတိထားစောင့်ကြည့်နေရတဲ့နိုင်ငံတစ်ခုအဖို့အကောင်းဘက်ကိုရှုမြင်နိုင်တဲ့စကားမျိုးဖြစ်ပါတယ်။အကြောင်းကတော့စစ်တပ်ကြောထောက်နောက်ခံပြုပြီးအာဏာရလာတဲ့ပါတီတစ်ခုအာဏာလက်လွတ်ဆုံးရှုံးသွားချိန်မှာအပြတ်အမှောက်စကားဆန့်ကျင်စကားတွေမပြောဘဲဒီမိုကရေစီနိုင်ငံတွေကပါတီတွေလိုအရှုံးကိုလက်ခံတဲ့ကောင်းမွန်တဲ့စကားတွေပြောဆိုခဲ့လိုပဲဖြစ်ပါတယ
်။သမရဦးသိန်းစိန်ရဲ့ပြောပုံဆိုပုံတွေကိုကြည့်ရင်တော့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးချောချောမွေ့မွေ့ဖြစ်စေမဲ့လမ်းစာကိုတွေ့မြင်နေရပါတယ်။ဒါပေမဲ့နောက်ပိုင်းထွက်လာတဲ့သတင်းတွေမှာတော့တမတော်အရာရှိကြီးငယ်အယောက်400လောက်ပြည်ခံမျိုးပါတီတဲ့ပါဝင်နိုင်ဖို့အငိမ့်စားပေးလိုက်တယ်ဆိုတဲ့သတင်းထွက်ပေါ်လာတဲ့အခါတိုင်းပြည်အတွက်စိုးရိမ်စရာအခြေအနေပြန်ဖြစ်ပေါ်လာစေပါတယ်။အကြောင်းကတော့တမတော်ဟာငကိုကပြည်ခံမျိုးပါတီကိုအသုံးပြုပြီးနိုင်ငံရေးအာဏာရယူဖို့ကြံရွယ်ခဲ့တယ်ဒါပေမဲ့2015ရွေးကောက်ပွဲမှာဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီကိုမဲအပြတ်သတ်နဲ့ရှုံးနေခဲ့ပြီးနောက်နိုင်ငံရေးကနေနောက်ကိုခြေတလှမ်းဆုတ်တော့မလားတွေးထင်စရာဖြစ်လာခဲ့ပါတယ်။ဒါပေမဲ့အခုလိုပြည်ခံပြိုးပါတီတဲ့တမတော်သားအရာရှိတွေထည့်သွင်းဖို့စီစဉ်တာမှန်ခဲ့ရင်တော့တမတော်ဟာနိုင်ငံရေးအာဏာရယူဖို့မစွန့်လွတ်နိုင်သေးဘူး။ပြည်ခံပြိုးပါတီကိုအသုံးပြုပြီးနိုင်ငံရေးအာဏာရယူခြင်းစိတ်ရှိနေသေးတယ်ဆိုတာကိုပြသလိုက်လို့ပဲဖြစ်ပါတယ်။တကယ်တော့အရင်ဆရာနာရှင်တွေဟာတမတော်ကိုအတုံးချပြီးပြည်သူတွေကိုဖိနှိပ်အုပ်ချုပ်ခဲ့တဲ့အပြင်တိုင်းပြည်ကိုပါဆင်းရဲတွေနဲ့ကြားရောက်စေခဲ့သူတွေဖြစ်ပါတယ်။ဒါပေမဲ့လည်းတိုင်းသားပြည်သူအများစုကြီးကတော့တမတော်နဲ့ဆရာနာရှင်တွေကိုခွဲခြားပြီးမမြင်နိုင်ကြပါဘူး။ဆရာနာရှင်တွေကိုယုံရှာမုန်းနှီးခဲ့သလိုတမတော်ကိုပါရောယောင်ပြီးမုန်းနှီးခဲ့ကြပါတယ်။ဒီအတွက်လည်းတမတော်ကဆရာရှိတွေနဲ့ဖွဲ့စည်းခဲ့တဲ့ပြည်ခံပြိုးပါတီကိုမထောက်ခံနိုင်ကြပါဘူး။အဲဒါလိုမုန်းနှီးမှုတွေရှိနေတဲ့ထောက်ခံမှုမပေးနိုင်မှုဆိုတာကိုလည်း2015နိုဝင်ဘာရွေးကောက်ပွဲမှာပြက်ပြက်သားသားပြသခဲ့ကြပြီးဖြစ်ပါတယ်
။တမရဟောင်းပြည်ခိုင်ပြိုးပါတီဥက္ကဋ္ဌဦးသိန်းစိန်အနေနဲ့နောင်လာမဲ့ရွေးကောက်ပွဲတွေမှာအနိုင်ရလို့တယ်ဆိုရင်အနိုင်မရနိုင်ရင်တောင်အပြက်အသက်ရှုံးနေတာမျိုးမကြုံလို့တော့ဘူးဆိုရင်ပါတီကိုအများပြည်သူကြိုက်နှစ်သက်တဲ့ပါတီဖြစ်အောင်ထောက်ခံမှုပေးတဲ့ပါတီဖြစ်အောင်မနည်းယုံကံစ조사တိဆောက်ရပါလိမ့်မယ်။ဒါတော့မလွယ်ပါဘူး။အရေးဆရာနာရှင်တွေကမတော်မတရားအခွင့်အရေးအမျိုးမျိုးပေးပြီးဖွဲ့စည်းခဲ့တဲ့ပါတီစစ်ဘိုလ်ချုပ်တွေကပဲခေါင်းဆောင်နေရာရယူထားတဲ့ပါတီလိုအပ်ရင်တက်မတော်အရာရှိတွေကိုထည့်သွင်းတိဆောက်ထားတဲ့ပါတီဖြစ်လို့ပြည်သူတွေထောက်ခံလာဖို့ဆိုတာ တော့ကိုခက်ခက်ခဲခဲလောက်ရမယ်ကိစ္စဖြစ်နေပါတယ်ဒီကြားတဲ့အခုလိုအချိန်မှာတက်မတော်အရာရှိတွေကိုပါတီတဲ့ဖြစ်သွင်းဖို့လှုပ်တာကတော့ပြည်သူလူထုကြိုက်နှစ်တက်တဲ့ပါတီအဖြစ်ပြန်လဲတိဆောက်ရေးအခက်အခဲတွေ့စီမှာဖြစ်ပါတယ်ဒီခိုင်မျိုးပါတီအနေနဲ့တကယ်တကယ်ပြည်သူလူထုထောက်ခံတဲ့ပါတီဖြစ်အောင်တိဆောက်မယ်ဆိုရင်တက်မတော်နဲ့ချိတ်ဆက်ထားတာကိုပဲဖြတ်ဖို့လိုပါတယ်တက်မတော သူတို့ဘာသာသူတို့နိုင်ငံရေးပဲလှုပ်လှုပ်စီးပွားရေးပဲလှုပ်လှုပ် NLD တဲ့ပဲဝင်ဝင်ပြည်ခိုင်ဖြိုးတဲ့ပဲဝင်ဝင်သူတို့ယုံကြည်ရာသူတို့ရွေးချယ်လုပ်ကင်ခွင့်ပေးတင်ပါတယ်ဒါဟာပြည်ခိုင်ဖြိုးပါတီအတွက်ရောတက်မတော်အတွက်ပါအကျိုးရှိစေမယ့်လုပ်ကင်ဆောင်ရွက်နည်းမျိုးဖြစ်ပါတယ
်အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်သမရဟုံးဦးသိန်းစိန်ပြည်ခိုင်ဖြိုးပါတီကိုပြန်ဦးဆောင်မဲ့ကိစ္စယူကော့ပွဲမှာပါတီရှုံးနစ်ခဲ့တာကိုတာဝန်ယူတဲ့ကိစ္စနောင်လာမယ့်ယူကော့ပွဲတွေမှာအနိုင်ရအောင်ကြိုးစားမယ်လို့ပြောဆိုတဲ့ကိစ္စတွေဟာဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်ကောင်းမွန်တဲ့ပြောဆိုပြုမှုမှုမျိုးပဲဖြစ်ပါတယ်။ဒါပေမဲ့ပါတီကိုပြန်လည်တည်ဆောက်ရမှာတမတော်နဲ့ချိတ်ဆက်မထားတော့ပဲတမတော်စစ်ကောင်းဆောင်တွေရဲ့အသုံးတော်ခံပါတီအဖြစ်ကနေရပ်ဆိုင်းပြီးပြည်သူလူထုကြိုက်နှစ်သက်တဲ့ပြည်သူလူထုထောက်ခံတဲ့ဒီမိုကရေစီခေတ်နဲ့လျော်ညီတဲ့ပါတီတစ်ခုဖြစ်အောင်အောက်ခြေကစပြောင်းလဲတည်ဆောက်သင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်လာမယ့်အင်္ဂါနေ့ညတရေလေးလိုက်အစီအစဉ်ဘာအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာနားဆင်ပါရှင်
တော်ရရှိမြတ်ခင်ဗျာအာရှနိုင်ငံတွေကမြန်မာတမ္ပတ်ကြီးတွေနဲ့မြန်မာနိုင်ငံသားရေးဝန်ကြီးဒေါက်ဆန်းစုကြည်တို့မကြာခင်ရပိုင်းအတွက်မှာတွေ့ဆုံပြီးနိုင်ငံသားရေးမူဝါဒတွေကိုဆွေးနွေးဖို့ရှိနေကြပါတယ်မြန်မာရွှေပြောင်းလုံသားတွေတန်းတက်ကြီးနေထိုင်အလုပ်လုပ်ကင်နေကြတဲ့ထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတို့ကရွှေပြောင်းလုံသားတွေရဲ့အခွင့်အရေးတွေကိုကာကွယ်ပေးနိုင်ဖို့မြန်မာတန်ယုံတွေဘက်ကဘလို့အကူအညီတွေများလိုအပ်နေပါသလဲဘာတွေများပြုပြင်ပြောင်းလဲစေလိုပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါပါဝင်ဆွေးနွေးကြဖို့အတွက် VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-5554 ကိုဖြစ်ဖြစ် email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်သောရရှင်တို့ရဲ့ဖုန်းနံပါတ်တွေကိုပေးပို့စေလိုပါတယ်ဆွေးနွေးချက်အသံဖိုင်ဒါမှမဟုတ်စာနဲ့လည်းဝင်ရောက်ဆွေးနွေးလို့ရပါတယ်ပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါညတဲ့လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ VOE ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြစီရှင်ဆက်ပြီးတော့ကဘာတလွာထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။နန်းလောင်နဲ့ကိုငိမ့်ချန်းတို့ကတင်ဆက်ထားပါတယ်ရှင်။
အမေရိကန်သမ္မတနဲ့အတူပူပူကက်ကက်တန်ကိုတွဲကားခဲ့တဲ့အာဂျင်တီးနားတန်ကိုကချေတဲ့တူဟာအမြင့်ပေ200ကျော်လေထဲမှာကျိုးနဲ့ဆွဲထားတဲ့4000တန်အိမ်နဲ့တန်ကိုကပြခဲ့တဲ့အတွက်ဂင်းနစ်စ်ကမ္ဘာစံချိန်မှတ်တမ်းဝင်သွားပါတယ်။အာဂျင်တီးနားကနာမည်ကြီးကြောက်တိုင်ဘေးနားမှာလှုပ်ခဲ့တဲ့ဒီပွဲမှာကချေတဲ့မိုရာဂိုဒီဟာလေထဲကတန်အိမ်ထဲမှာကပြခဲ့တာပါ။သူတို့နှစ်ဦးခစ်ပေါ်အီလက်ထရောနစ်တန်ကိုအကနဲ့ကနေတာကိုဂင်းနစ်စ်မှတ်တမ်းကကိုယ်စားလှယ်ကလည်းအောက်ကနေစောင့်ကြည့်နေခဲ့ပါတယ်။ဂိုဒီဟာအိုဘားမားနဲ့အတူပြီးခဲ့တဲ့မတ်လမှာကပြခဲ့တဲ့အတွက်ကမ္ဘာထိပ်တန်းသတင်းအဖြစ်ပါလာခဲ့တယ်လို့အင်တာနက်အွန်လိုင်းမှာလည်းနာမည်ကြီးသွားခဲ့တာပါ။သူကသမ္မတအိုဘားမားဟာတော်တော်ကတတ်ပါတယ်လို့ချီးကျူးထားပါတယ်။အရင်တုန်းကအဲ့ဒီလောက်အမြင့်မှာတန်ကိုကတာမျိုးမရှိပါဘူး။ဂင်းနစ်မှတ်တမ်းအနေနဲ့အခုမှစုအမျိုးအစားအသစ်တစ်ခုဖန်တီးပြီးအနည်းဆုံးပေ150ကျော်အမြင့်ဖြစ်ရမယ်လို့သတ်မှတ်ခဲ့တာဖြစ်ပါတယ်။
မီတာ50အထက်မှာကျိုးတွေနဲ့ချိန်ဆထားတဲ့ဇပွဲမှာစားတဲ့ညစာကတော့အမရစရာဖြစ်နေမှာပါ Dinner in the Sky ကောင်းငင်ညစာလို့နာမည်ပေးထားတဲ့ကုမ္ပဏီဟာသူတို့ရဲ့ဆယ်နှစ်မြောက်နှစ်ပတ်လည်ကိုဇပွဲဆယ်လုံးစားတောက်သူပေါင်း220နဲ့ Belgium နိုင်ငံ Brazil မြို့ကအမြင့်100နာမီတာမြင့်တဲ့ Atomium Tower ကြီးမှာချိန်ဆပြီးတော့ညစာစားခဲ့ကြပါတယ်စားတောက်သူတွေအားလုံးနေရာတကျထိုင်တာနဲ့ဇပွဲအားလုံးကို Crane နေနဲ့တပြိုင်တည်းဆွဲတင်လိုက်တာပါအဲ့ဒီနေရာကဆိုရင်ဘရာဇီးလ်မြို့ကအဆောက်အုံတွေအားလုံးကိုကောင်းကောင်းမြင်နိုင်ပါတယ်။ဒီပွဲအတွက်လက်မှတ်တွေအားလုံးရောင်းကုန်ခဲ့ပြီးတော့ဝိုင်နဲ့ရှမ်ပိန်ပါဝင်တဲ့အပြင်အမျိုးအစား၅ခုပါတဲ့ညစာအတွက်တစ်ယောက်ကိုဒေါ်လာ300ကျော်လောက်ကြားတင်ပါတယ်။အစပိုင်းမှာတော့နည်းနည်းကြောက်နေပြီးဝိုင်အနှဲငယ်တောက်ပြီးတဲ့အခါမှာတော့အားလုံးကောင်းပါတယ်လို့ပါဝင်ခဲ့တဲ့ဧည့်သည်သူကပြောပါတယ်။မိုးပေါ်မှာစားတဲ့ညစာအတွေ့အကြုံကိုဘရာဇီးလ်မြို့က ဒေးဗစ်ဂိုင်ဆာက2006ခုနှစ်မှာစတင်ခဲ့တာဖြစ်ပြီးတော့အခုခါနိုင်ငံပေါင်း56နိုင်ငံမှာစားတောက်နိုင်ပါပြီ။အခုလိုဆယ်နှစ်ပြည့်အခါနာကိုဂျွန်လတရက်ကနေ9ရက်နေ့ထိကျင်းပမှာဖြစ်ပြီးတော့ဧည့်သည်ပေါင်း 4,500 လောက်တက်ရောက်မယ်လို့ခန့်မှန်းထားပါတယ်။
တိုင်းနိုင်ငံမှာထိုင်ကုန်မီးအိမ်သပွဲစားတဲ့ free ball ကပစ္စည်းပုံစံတွေဖြစ်အောင်တစ်ပင်တွေကိုစိုက်နေပါတယ်ဒါဗီရှိုင်ယာအရက်မှာရှိတဲ့ခြံတစ်ခုကိုကြည့်လိုက်မယ်ဆိုရင်တော့အခြားခြံတွေလိုပါပဲဒါပေမဲ့သေးသေးချာချာကြည့်ရင်တော့အဲ့ဒီတဲကအပင်တွေဟာထူးဆန်းတဲ့ပုံစံတွေဖြစ်နေတာကိုတွေ့ရမှာပါ Gavin Manro ဟာ full grown လုပ်ငန်းကိုစတင်တည်ထောင်သူဖြစ်ပြီးတော့တစ်ပင်ထိုင်ကုန်တွေကိုစိုက်နေသူဖြစ်ပါတယ်ဒီပစ္စည်းတွေကိုထုတ်လုပ်တာဟာတဘာဝ 3D printer နဲ့ထုတ်တယ်လို့ဖြစ်နေပြီးတော့တလွှာချင်းစီစိုက်ရတယ်လို့ထိုင်ကုန်ကောင်းတလုံးရဖို့အတွက်အနည်းဆုံး6နှစ်လောက်ကြာပါတယ်ထိုင်ကုန်ခြေောက်တွေထိုင်းစရာနေရာတွေကိုတန်တွေကော်တွေနဲ့အခြားလူလုပ်ပစ္စည်းတွေသုံးစရာမလိုပဲတစ်ဆက်တည်းဖြစ်အောင်ပြုပြင်စိုက်ပျိုးထားတာပါ2012ခုနှစ်ကမှစလုပ်ခဲ့တဲ့ဒီလုပ်ငန်းမှာအချောသက်ပြီးဆုံးတဲ့လက်ရာအနည်းငယ်ပဲရှိပါသေးတယ်လုပ်ငန်းအပြည့်အဝလည်ပတ်နိုင်ပြီးပစ္စည်းတွေစရောင်းနိုင်ပြီဆိုရင်တော့ပစ္စည်းတစ်ခုကိုပေါင်စတာလင်ထောင်ကျော်ပေးရမှာဖြစ်ပါတယ်ဝေဖန်သူတွေကတော့အခုလိုတစ်ပင်ထိုင်ကုန်စိုက်တဲ့အကြံဉာဏ်ကအသေးစမ်းမဟုတ်သလိုအရင်ဗစ်တိုရီယာခေတ်မှာတော့တဘာဝကိုပြုပြင်နိုင်တယ်ဆိုတာနဲ့ကြွယ်ဝချမ်းသာမှုကိုပြကျင်တာကြောင့်လုပ်ခဲ့တာမျိုးတွေရှိတယ်လို့ပြောပါတယ်ဂေဗင်နဲ့သူ့အဖွဲ့ကတော့ပရီဘောကပစ္စည်းတွေစိုက်ပြီးစီးပွားဖြစ်မယ်လို့ယုံကြည်နေပါတယ်ခင်ဗျာ
နန်းလောင်နဲ့ကိုငင်းညံတို့တင်ဆက်ခဲ့တဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညပိုင်းအပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်တွေမကြာခင်အဆုံးသတ်တော်မှာပါ။အခုကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ကြီးညာပေးပါမယ်ရှင်။
တောင်ထိုးပင်လေပြင်းအတွင်းကပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းတွေပေါ်မှာတရုတ်နိုင်ငံအနေနဲ့စစ်ရေးအရာစင်ခေါ်မှုတွေဆက်လုပ်နေမယ်ဆိုရင်ကိုယ့်ဘာသာအထူးချံဖြစ်အောင်တတိုင်းခတ်တယ်လို့ဖြစ်သွားစေနိုင်တယ်လို့အမေရိကန်ကာကွယ်ဝင်ကြီးရဲ့စနေနေ့ကပြောဆိုချက်ကိုအကြီးအကဲတရုတ်စစ်တပ်အရာရှိတို့ကဒီကနေ့တနင်္ဂနွေနေ့မှာပယ်ချသွားပါတယ်။အမေရိကန်တရုတ်နိုင်ငံပူးပေါင်းဆောင်ရွက်ရေတိုးမြင့်ဖို့ရွေတဲ့အဆင့်မြင့်ဆွေးနွေးပွဲကျင်းပဖို့ဥတီဆောင်ရွက်နေချိန်မှာတရုတ်နိုင်ငံအနေနဲ့တောင်တရုတ်ပင်လယ်ရဲ့ရေပြင်အစ်အပိုင်းတချို့ကိုလေကြောင်းကာကွယ်ရေးတတ်မှတ်စုအဖြစ်တစ်ဖက်သက်ကြီးညာတာမျိုးမလုပ်ဖို့ကိုလည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတိုက်တွန်းလိုက်ပါတယ်။အီရန်နိုင်ငံဟာအစိုးရကနေအကြမ်းဖက်မှုကိုအားပေးတဲ့ကမ္ဘာဥဆောင်နိုင်ငံတစ်ခုဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့နှစ်စဉ်ထုတ်ပြန်နေကြအစင်ခန်းစာမှာတတ်မှတ်ဖော်ပြလိုက်တာကိုအရင်နှစ်တည်းတုန်းကအတိုင်းပဲအီရန်နိုင်ငံကရှုတ်ချလိုက်ပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့အမေရိကန်တို့ရဲ့မဟာမိတ် sorry အာရေဗျနိုင်ငံကသာအကြမ်းဖက်လှုပ်ရှားမှုတွေကိုငွေကြေးထောက်ပံ့နေတဲ့တကယ့်ဥဆောင်နိုင်ငံဖြစ်တယ်လို့ပြစ်တင်ပြောဆိုသွားပါတယ်။မွတ်စလင်တို့ရဲ့ Ramadan ဥပုလ္လာကဒီကနေ့တနင်္ဂနွေနေ့နောက်ပိုင်းဒါမှမဟုတ်တနင်္လာနေ့မှာစတင်မယ်လို့ခန့်မှန်းရပြီးကမ္ဘာတစ်လောကမွတ်စလင်တွေ Ramadan ဥပုလ္လာအတွက်ပြင်ဆင်နေကြပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်တိန်ကြီးထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Vidat Sunyet ဖြစ်ပါတယ်ရှင်။ကျမကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးသလို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာမှာလည်းပြန်လည်နားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပါရှင်။
This program has come to you from the Voice of America, Washington.